Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရက်2023ခုနှစ်နိုဝင်ဘာလ30ရက်နေ့ခြားသာပြင်းနေ့မနက်ခင်အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကီထိုက်ပါ
။အမေရိကန်ဗိုလ်တုံးနေမှာတော့ Hamas ကဖမ်းထားတဲ့ Israel တပ်စခန်တွေနောက်ထပ်ထပ်မံလွှတ်ပြေးလိုက်ပြီးတော့နောက်ထပ်အကျဉ်းသားလဲလှယ်ရေးအတွက်ပြည်ရဲ့တပ်တန်းတိုးနိုင်ဖို့ညှိနှိုင်းမှုတွေကြိုးပမ်းနေကြပါတယ်။အရှိလေပိုင်းငင်းငယ်နဲ့ပတ်သက်လို့အချက်၄ချက်ပါဆူပြီးချက်ကိုတရုတ်နိုင်ငံကကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်သွင်းခဲ့ပါတယ်။မြန်မာစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးတော့လာမယ့်ရက်သတင်းပတ်ထဲတော်လိုင်းအင်အားစုရဲ့နောက်ထပ်ထိုးစစ်တွေလာအောင်မယ်လို့ဂျပန်ရောက် NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ရှမ်းလက်နက်ကိုင်နှစ်ဖွဲ့ချအပြစ်ရရေးသဘောတူလိုက်တဲ့အကြောင်းတနင်္သာရီတိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတောင်ပိုင်းညီနောင်တပ်ပေါင်းစုအဖြစ်ဖွဲ့စည်းလိုက်တဲ့ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနှားဆင်ကြရပါမယ်။နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ Ukraine ကိုဒေါ်လာတန်းထောင်ချီအကူအညီပေးရေးကိစ္စ American လွှတ်တော်မှအခြေတင်ဆွေးနွေးနေကြတဲ့အကြောင်းတက်ခဲမပါတဲ့ဆက်ရုပ်သိပ္ပံတီထွင်မှုဆိုင်ရာသတင်းဆောင်မနဲ့အတူ Russia ရွေးကောက်ပွဲအကြောင်း Polygraph ရုပ်သံတို့ကိုလည်းနှားဆင်ကြည့်ရှုကြရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ Editan နဲ့ဆွေးနွေးခန်းဂျင်စီအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်ဧကတင်ပြပေးပါအောင်ရှင
်။ Israel နဲ့ Hamas ကြားယာယီအပြစ်ရက်ထားတဲ့စစ်တမနဲ့နောက်ဆုံးနေ့ဖြစ်တဲ့ဗိုလ်တုံးနေ့မှာ Hamas ဘက်က Israel တစားကန်တွေကိုထပ်မံလွှတ်ပေးခဲ့ပါတယ်။ဒီပြိုင်ထဲမှာပဲအပြစ်ခတ်ရစေးတတန်းတိုးဖို့နဲ့ Israel ထောင်နေမှာဖမ်းထားတဲ့ Palestine အကျဉ်းသားတွေထပ်လွှတ်ရေးHamas ဘက်ကလည်းဖမ်းထားတဲ့တစားကန်တွေထက်လွှတ်ရေးအတွက်ကြောင်းဝင်စစ်ဆက်ပေးနေသူတွေကထပ်မံညှိနှိုင်းမှုတွေလုပ်နေပါတယ်။ Qatar, American, Egypt နဲ့ Israel နိုင်ငံတွေကထိတ်တန့်အရာရှိတွေဟာ Qatar မှာတွစ်ဆုံကြပြီးတစားကန်ရဲ့အကျဉ်းသားတွေထပ်ပြီးလဲလှယ်နိုင်မှုစစ်ပွဲကိုဘလောက်ကြာကြာနဲ့ဘလို့ပုံစံရပ်ဆိုင်းထားမလဲဆိုတာကိုဆွေးနွေးကြပါတယ်။အပြစ်ရတာကိုထပ်မံတက်တန်းတိုးနိုင်ခဲ့ရင်နောက်ထပ်တစားကန်တွေပြန်လွတ်နိုင်တယ်မှာဖြစ်တယ်လို့ Palestine အတွက်လည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမရရှိလာမယ်လို့ကြာသပတေးနေ့မှာ Israel ကိုရောက်ဖို့ရှိတဲ့ American နိုင်ငံသားဝင်ကြီး Anthony Blinken ကခီးစင်မတိုင်ခင် Brazil မှာသတင်းတောက်တွေကိုပြောပါတယ်။ဒါကိုကျွန်တော်တို့အလို့ရှိတယ်လို့ Israel ဘက်ကလည်းလိုလားမယ်လို့ယုံကြည်တယ်လို့ Blinken ကပြောပါတယ်။အပြစ်ခတ်ရစေးတတန်းတိုးနိုင်ဖွယ်ရှိကြောင်းလဲ Qatar နိုင်ငံက CNN သတင်းဌာနကိုပြောထားပါတယ်ခင်ဗျာ။ဗုဒ္ဓဦးနေ့ကကျင်းပတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာအရှိလေပိုင်းငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကအချက်၄ချက်တင်ပြခဲ့ပါတယ်။အခုစပွဲက Israel နိုင်ငံနဲ့အတူ Palestine နိုင်ငံရပ်တည်နိုင်ရေးအရေးတကြီးလိုအပ်နေကြောင်းပြသနေတယ်လို့တရုတ်နိုင်ငံသားဝင်ကြီးဝန်ကြီးကလုံခြုံရေးကောင်စီကိုပြောပါတယ် Israel နဲ့ Palestine နှစ်ပြည်တော်မူဝါဒဖြစ်ရှင်းချက်ရဲ့နိုင်ငံရေးအလားအလာကိုခိုင်မာတဲ့တနိဋ္ဌာန်ပြန်လည်အသက်သွင်းဖို့လိုတယ်လို့ဆိုပါတယ် Palestine နိုင်ငံအဖြစ်မရှိဘဲဖြစ်နေတာက Palestine Israel အရေးမှာထပ်ပြန်တလဲလဲပြိပခါတွေဖြစ်နေတာရဲ့အဓိကအချက်ဖြစ်ကြောင်းသူကပြောပါတယ်Israel ဟာလွတ်လပ်တဲ့နိုင်ငံကိုထူထောင်နိုင်ခဲ့တာကြာပြီဖြစ်ပြီးဂျူးလူမျိုးတွေမိခင်တိုင်းပြည်မရှိတော့တဲ့အခြေအနေမဟုတ်တာကြာပြီလို့ဝန်ကြီးကပြောပါတယ်။တစ်ဖက်မှာတော့ Palestine ပြည်သူတွေအတွက်ကနိုင်ငံအဖြစ်ရပ်တည်ခွင့်သူတို့ရဲ့တည်ရှိခွင့်နဲ့သူတို့ရဲ့နေရာကိုပြန်လာခွင့်အခွင့်အရေးတွေကိုလစ်လျူရှုခံနေရတာလည်းကြာပြီလို့ထောက်ပြခဲ့ပါတယ်။ American သမ္မတဂျိုးဘိုင်နဲ့တခြား American တာဝန်ရှိသူတွေကလည်းနှစ်ပြည်တော်ရပ်တည်တဲ့ဖြစ်ရှင်းချက်လှုပ်ဆောင်ဖို့ထောက်ခံပြောဆိုတာတွေရှိပါတယ်။အမေရိကန်ပြည်ထောင်စုကလည်း Israel Hamas ပြည်ပခနဲ့ Gaza စစ်ပွဲအရေးဖြစ်ရှင်းနိုင်ဖို့သူ့ရဲ့ကြိုးပမ်းချက်တွေကိုလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်ခင်ဗျာ။ Six ခွဲထွက်ရေးလှုပ်ရှားမှုခေါင်းဆောင်အမေရိကန်နိုင်ငံသား2ကိုလုံခြံတပ်ဖြတ်ဖို့ကြံစီမှုမှာအိန္ဒိယထောက်လိုင်းရေးအေဂျင်စီတစ်ခုကအကြီးတန်းအရာရှိဖြစ်တာဝန်ထမ်းဆောင်နေသူအမျိုးသား2ကကြိုးကင်နေကြောင်းအမေရိကန်ပြည်ထောင်စုအစိုးရရှေ့နေတွေကဆွဆွဲလိုက်ပါတယ်။ဗိုလ်တုံးနေ့ကအမေရိကန်တရားရေးဌာနကအများပြည်သူကိုထုတ်ပြန်တဲ့ဆော်ရက်စရန်နေတဲ့မှာအိန္ဒိယအရာရှိရဲ့အမည်ကိုမဖော်ပြဘဲသူဟာနယူးဒယ်လီကအစိုးရရုံးတစ်ခုမှာအလုပ်လုပ်ပြီးတခြားသူတွေနဲ့လက်တွဲကလှုပ်ကြံတပ်ဖြတ်ကျူးလွန်မှုအိန္ဒိယအမျိုးသားနေဟယ်ဂူပတာကိုငှားရမ်းခဲ့ကြောင်းဖော်ပြထားပါတယ်။ဆွဆွဲခံရသူဟာတရားခဏ်ဟာ60အတွက်ချုပ်ချာအာဏာပိုင်နိုင်ငံထူထောင်ရေးပုံမှန်လေးနဲ့ထောက်ခံအားပေးနေတဲ့အိန္ဒိယနယ်ပယ်အမေရိကန်နိုင်ငံသား2ဦးကိုနယူးယောက်မြို့မှာလှုပ်ကြံတပ်ဖြတ်ဖို့အိန္ဒိယကနေပူပေါင်းကြံစီခဲ့တယ်လို့အမေရိကန်ရှေ့နေဒမီယန်ဝီလျံကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်မျိုးပေါ်မှာအမေရိကန်နိုင်ငံသားတွေကိုလုတ်ကြံတပ်ဖြတ်ဖို့ကြိုးပမ်းတာမျိုးကိုတိခတ်မှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီအိန္ဒိယအစိုးရအရာရှိဟာ Gupta ne chengsi sattwe ke bi nangayi tachwa lukshatu du gu tap pe bu dola tatay ne kalange ga cho tengwe dola tatangwe lwe pe gere lu federal suya shiniri ga suswe thabare.
ကန်တမ်းမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထုံမီတာ30နှစ်ကီလိုဟတ်9339နဲ့9186တုံညာလိုင်းထုံမီတာ49ကီလိုဟတ်6တင်9တုံညာပထမနိုင်ဝယ်မှာလိုင်းလက်မီတာ129ကီလိုဟတ်တင်9900ကနေပြထုတ်လွှင့်ပေးနေပါရရှင်ဗျာ
တုံညာနှစ်ကိုဆစ်စင်ရေ30လေးရမြောင်နေနော်မန်20ကိုညပိုင်းထုတ်ပြန်ချက်မှာဆစ်စင်တလာကျော်လာချိန်တနင်္ဂနွေနေ့ပူပေါင်းပါဝင်တဲ့ဆစ်စင်ရေးကြီးအဖြစ်အသွင်ပြောင်းအကောင်းလာနေပြီလို့ကြေညာပါတယ်စစ်ရေးထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီတပ်ဖွဲ့တချို့နဲ့မိသားစုဝင်တွေကော်မျိုးနယ်ပြည်သူ့စစ်အဖွဲ့ပါဝင်စုစုပေါင်း240ကျော်လက်နက်ချခဲ့တယ်လို့မမိတ်သုံးဘွဲ့ကပြောပါတယ် TNL တောင်းတက်ကလည်းစစ်ကောင်စီရဲ့မူဆယ်မြို့နယ်တွေကနမ်ပေါ်တရာတက်စခန်းနဲ့နန်ခမ်းမြို့နယ်တွေကစကန်သစ်တက်စခန်းတွေကိုနိုမန်29ရက်နေ့ကတိုက်ခိုက်ခဲ့ပါတယ်။ကြောင်မဲမြို့နယ်အေရှာဝတ်တိုးကိတ်နီးတဝိုက်နဲ့နမ်ဖက်ကမြို့ပြင်ဘက်မှာတော့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ခဲ့တယ်လို့တရာ9မိုင်တက်စခန်းပါဝင်မူဆယ်မြို့နယ်တွေကတိုက်ပွဲတွေမှာစစ်ကော ကျွန်တော်တို့ရဲ့အကြောင်းအကျယ်တုံးတဲ့ထက်သွင်းပြောခဲ့ပြီးစစ်တပ်အနေနဲ့ပါတီစုံဒီမိုကရေစီကိုလိုလားတဲ့ပြည်သူလူထုနဲ့တသားတဲ့ရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးလာမယ့်ရက်သတင်းပတ်တည်နဲ့မှာလက်နက်ကင်တော်လိုင်းအင်အားစုတွေရဲ့နောက်ထပ်ထိုးစစ်တွေထပ်လာအောင်မယ်လို့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUGA နိုင်ငံသားဝင်ကြီးဒေါ်စင်မောင်ကပြောကြောင်းဂျပန်အခြေစိုက်နီကီအေရှားသတင်းကဗိုလ်ထုတ်နေမှာဖော်ပြပါရတယ်။ဆက်နာရှင်တွေနဲ့သူတို့ရဲ့တပ်သားတွေရဲ့စိတ်ဓာတ်ကအနှိမ်ဆုံးဖြစ်နေပြီးဗက်ပြောင်းလာသူတွေရဲ့အများပြားရှိနေကစစ်ခမ်းအများစုလက်နက်ချဖို့ရှိတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်စင်မောင်ကတိုချိုမြို့ကNUGA ရဲ့ဂျပန်အခြေစိုက်ရုံးမှာတနင်္လာနေ့ကလုတ်ခဲ့တဲ့ ာဝန်မပေးတဲ့ professional မပီတာတဲ့စစ်တပ်ကိုပြုပြင်ပြောင်းလဲသွားမယ်လို့လည်းသူကပြောပါတယ်စစ်တပ်တစ်ခုလုံးကိုဖျက်သိမ်းဖို့ကြိုးစားနေတာမဟုတ်ဘဲစစ်တပ်ကိုအသွင်ပြောင်းဖို့ကြိုးစားနေတာစစ်တပ်ထဲမှာသူရဲကောင်းတွေနဲ့ပြုပြင်ပြောင်းလဲရေးသမားတွေလိုအပ်တယ်လို့လည်းဒေါ်စင်မောင်ကပြောပါတယ်အခုသတင်းပတ်အစောပိုင်းကတည်းကဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်စင်မောင်ဟာဂျပန်လွှတ်တော်တာဝန်ရှိသူတွေအပါအဝင်ဂျပန်ကဘက်ပေါင်းစုံနဲ့တွေ့ဆုံခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာပြပဆိုင်ရာလူခွေကျင်ညာဇလန်းကျင်ညာခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ထိမ့်မတ်အစွန့်မြင့်ညီလာခံတစ်ခုကိုဘယ်ဂျီယံနိုင်ငံဘရဆယ်မြို့ကဥရောပပါလီမန်မှာနိုမာ29ရက်နေ့ကကျင်းပခဲ့ရမှာမြန်မာပါဝင်ကမ္ဘာနိုင်ငံအားလုံးမှာလူခွေရေးကိုထိမ့်သိမ်းစောက်ရှောက်နိုင်ဖို့နိုင်ငံကအတိုင်းဝိုင်းအနေနဲ့မျှဝေတာဝန်ယူရမယ်လို့အစည်းအဝေးကိုတက်ရောက်နေတဲ့မြန်မာရပ်ဖွဲ့အဖွဲ့အစည်းတွေကဥရောပသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်ဒီမျှဝေတရှိတဲ့တာဝန်ထဲမှာနိုင်ငံကခုံရုံးဖွဲ့စည်းပြီးမြန်မာနိုင်ငံမှာဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုတာဝန်ခံမှုရှိစေရေးလဲပါဝင်တယ်လို့ဆိုပါတယ်မြန်မာပြည်သူတွေဟာလူခွင့်ရေးကိုအပြည့်အဝရရှိဖို့လုပ်ရမယ့်အလုပ်တာဝန်တွေကိုခြေပြွန်နဲ့ထမ်းဆောင်နေကြပြီးသူတို့ရဲ့အနစ်နာခံမှုနဲ့ကြိုးပမ်းအားထုတ်နေတာတွေအတွက်နိုင်ငံကအတိုင်းဝိုင်းအနေနဲ့အမြင့်ဆုံးပံ့ပိုးကူညီမှုတွေပေးဖို့လိုကြောင်းမြန်မာရေးလှုပ်ရှားနေတဲ့ Progress Voice အဖွဲ့ကိုထူထောင်သူဒေါက်ကမအောင်မာရဲ့ညီလာခံမိန့်ခွန်းထဲမှာတောင်းဆိုထားပါတယ်။မှတ်တမ်းတွေရအနာသိစစ်ကောင်စီကလူပေါင်း 4,000 ကျော်တပ်ဖြတ်ခဲ့ပြီးလူ 2,000 ခွဲကျော်ကိုဖမ်းဆီးခဲ့တာလူနေအိမ် 9,800 ကျော်မိရှုဖျက်ဆီးခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုအခြေရင် 2,000 ကျော်လွတ်ဆောင်ခဲ့တယ်လို့ညီလာခံမှာသူကတင်ပြခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချင်းဤတင်ပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အရေးဆုံးတော့မြန်မာပြည်ရင်းကတိုက်ပွဲတွေအခြေအနေကိုနှားဆင်ကြရပါမှာ။နေမြေအငင်းပွားမှုနဲ့တခြားသဘောကွဲလွဲမှုတွေကြောင့်ဆေးရည်တင်းမာမှုတွေရှိနေတဲ့ရှမ်းလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့ SSPP SSA နဲ့ RCSS SSA တို့ကြားအပြစ်ခတ်ရဲဆေးရည်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ကြပါတယ်။ဒီသဘောတူညီချက်အရနှစ်ဖက်စစ်တုံးပန်းလဲလှယ်ရေးလဲပါဝင်တယ်လို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြထားပါတယ်ရှင်။
ရှမ်းစစ်တပ်နှစ်ဖွဲ့စီလုံးညီညွတ်ဖို့ဆိုပြီးတော့ရှမ်းပြည်လူထုကနှစ်ရှည်လာများဒဇိုင်းမမတ်တောင်းဆိုလာတဲ့အပေါ်မှာအဖွဲ့နှစ်ဖွဲ့စလုံးကခေါင်းဆောင်တွေစဉ်စားဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းလန်းနိုင်ငံအဖွဲ့နှစ်ဖွဲ့စလုံးဘက်ကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC အဖွဲ့ကဘူမူဆိုင်ဖုတ်ဟန်ကအပြစ်ခတ်ရဲဆေးသဘောတူစာချုပ်ထဲမှာနှစ်ဖက်တက်သွာလာလှုပ်ရှားမှုတွေနဲ့စစ်သုံးပန်းလက်လက်ရေးကိစ္စတွေလည်းပါဝင်တယ်လို့သူကပြောပါတယ်။အဲ
့တော့ကျွန်တော်တို့အပြစ်ရတာပေါ့ဗျာနှစ်ဖက်လုံးဒီရဲ့ဖို့ပေါ့နော်။အဲ့တော့ကျွန်တော်သဘောတူပါတယ်။ဒီတော့မှတစ်ဖက်ဖန်စီထားတဲ့အဖွဲ့ဝင်တယ်ဗောလေတဖွဲ့ဝင်တော့အပြာလာပြန်လို့ပြဖို့ဗောလေရှိတယ်နောက်တစ်ခုကတက်ဆိုင်ရာအုပ်ချုပ်ရေးနယ်မြေမှာရှိနေတဲ့ကျွန်တော်တို့ပြည်သူလူထုအလို့ရှာသွားလောက်ခွင့်ဗောလေအဲ့ဒါကိုလေကျွန်တော်တို့လူလလသွားလာနိုင်အောင်ဆိုတဲ့ဟာအဲတဘောတူပြီးတော့လက်မထိုးပါနဲ့အချင်းချင်းအပြာလာတတိယပြည်လေးပေါ့ကျွန်တော်တက်ဖွဲ့တွေက RSS နဲ့မြေထဲသွားလာတက်ချိန်ကြရင်အဲ့ဒါကိုဟောပေါ်တော့ကြိုတင်အကြောင်းကြားပေးဖို့ဘုကလာလည်းဒီလိုပါပဲညီညွတ်ရေးကိုဘလို့တိဆောက်သွားကြမလဲဆိုတဲ့အခြေခံမူပေါ်လေဒါကကျွန်တော်တို့ယုံကြည်မှုကိုပြန်လဲတိဆောက်နိုင်ဖို့ကအချိန်ယူရမှာပေါ်လေကျွန်တော်တို့အချင်းချင်းပြန်ပြီးတော့ပြိပခမဖြစ်ဖို့ကဒါကိုထင်ကြီးရမှာဖြစ်တယ်
။နှစ်ဖက်ခေါင်းဆောင်တွေဟာဒီနေ့ဩဂတ်လထဲမှာစတင်တွေ့ဆုံဆွေးနွေးခဲ့ပြီးတော့အခုရရှိတဲ့သဘောတူညီချက်ထဲမှာတပ်ဖွဲ့ဝင်တွေကြားပြစ်ခတ်မှုတွေရပ်တန့်မှုနဲ့လူမှုကွန်ရက်ပေါ်မှာညီညွတ်ရေးကိုထိခိုက်စေမဲ့ဝေဖန်ပုတ်ခတ်ပြောဆိုမှုတွေရှောင်မှုကိစ္စလည်းပါဝင်တယ်လို့နှစ်ဖက်ဖွဲ့တွေကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC ဘက်ကကုစလေ3ဦးနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ဘက်ကကုစလေ4ဦးတို့အကြိတ်နဲ့ဆွေးနွေးခဲ့ကြတာလို့သိရပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ကဒုတိယဗိုလ်မှူးကြီးဆိုင်းအောင်ခန်းကတော့ဒီအဖြစ်ခက်ရစဲကနေပြီးတော့ရှမ်းပြည်တစ်ခုလုံးငြင်းရင်းသွားစီဖို့ထိယူရလို့ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီအဖြစ်ခက်ရစဲအပေါ် RCSS ရဲ့မျှော်မှန်းချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ်။
ကလေးကအစီမပြေမှုတွေတစ်ဖက်တစ်ဖက်ကမတည်ကြတာတွေနောက်ဆုံးတော့တိုက်ခိုက်ပြစ်ခတ်ကြတဲ့အချင်းကြီးကြီးရတော့တော်အခြေအနေဆိုးတာပေါ့နော်ကြားထက်ကဘီတူလူထုကဒီစစ်ပွဲစံခံနေခဲ့ရတာကလည်းမနေတော့ဘူးလေအဲ့ဒီတော့ဘီတူလူထုကရောအရန်တန်ခါတွေကရောအားလုံးပဲကပဲဒီခကြအခကြတာကိုရရတင်းပြီးဒီလိုသူတွေတာနေနာတယ်ဆိုတော့တောင်းဆိုချက်တယ်အဲ့မငဲတော့ပါတော့အဲ့ဒီတော့အဲ့ဒီလူသူရဲ့တောင်းဆိုချက်အရာကျွန်တော်နှစ်ဖွဲ့ကလည်းစဉ်းစားတင်းပြီးခိနိုင်တော့ကျွန်တော်ရေရှည်တောက်လျှောက်လို့တော့မြုံမှန်းထားတော့ပါတော့စံတန်းနဲ့လုံးကလည်းစံတဖွဲ့တွေဖြစ်နေတော့ဆိုပြီးတော့
ညီညွတ်ချက်ဖို့လိုတယ်ဆိုတဲ့အနေနဲ့ရှိကြတယ်ဗျာ SSPB SSC ကိုရှမ်းပြည်တက်မရောမြောက်ပိုင်းတက်လို့သိကြပြီးတော့ဒီ RCSS SSC ကိုရှမ်းပြည်တက်မရောတောင်ပိုင်းသတ်ဆိုပြီးတော့သိကြပါရတယ်2011ခုနှစ်မှာနှစ်ဖွဲ့ပူးပေါင်းကြောင်းထုတ်ပြန်ခဲ့ပြီးပေမဲ့မြေပြင်မှာအဆင်မပြေမှုတွေကြောင့်2015ခုနှစ်မှာနေမြေပိုင်းခြားမှုနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ပြစ်ခတ်တိုက်ခိုက်ရတဲ့အခြေဖြစ်ခဲ့ပါတယ်။အဲဒီနောက်ပိုင်းကလေးကဆိုရင်အခုဒီကြိမ်ဟာပထမဆုံးရှမ်းဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်ရစဲတာလည်းဖြစ်ပါတယ်။ SSPB SSC တပ်ဖွဲ့ကို1964မှာညောင်ရွှေစော်ဝါကြီးဆက်ရွှေတပ်ရဲ့ကျင်းရတော်ဆက်နန်းဟင်းခန်းဦးကဦးဆောင်စတင်တည်ထောင်ခဲ့ပြီးတော့လက်ရှိခေါင်းဆောင်ကတော့ဗိုလ်ချုပ်ပန်းဖာကတောင်းယူထားပါတယ်။SSPB SSC ကတော့ပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ထိုးတာမရှိပါဘူး။ RCSS SSC ကတော့1996ခုနှစ်ဇန်နဝါရီလ26ရက်မှာတည်ထောင်ပြီးတော့2000ခုနှစ်မှာနိုင်ငံရေးဥဆောင်မှုကောင်စီဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကိုထပ်မံဖွဲ့စည်းပါတယ်။လက်ရှိခေါင်းဆောင်မှုကတော့ဗိုလ်ချုပ်ကြီးရွတ်ဆွတ်ဖြစ်ပြီးတော့2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာဦးသိန်းစိန်အစိုးရနဲ့တနင်္ဂနွေပြစ်ခတ်ရက်စည်းသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့ဖွဲ့ဖြစ်ပါတယ်။အပြည့်ရလက်မှတ်ထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့လည်းညီညွတ်ဆွေးနွေးပွဲတွေဆက်လုပ်နေတဲ့ဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
ကိုသားညို့ပြောပြပေးခဲ့တာပါရှင်။ရှမ်းပြည်ရင်လက်နက်ကိုင်အဖွဲ့များအဖြစ်ရဲ့သဘောတူခဲ့ချသလိုပဲတနင်္သာရီတိုင်းပတ်မှာတော့လက်နက်ကိုင်အဖွဲ့တွေမဟာမိတ်ဖွဲ့စည်းလိုက်ကြပါတယ်။ရှမ်းပြည်နယ်အတွင်းညီနောင်မဟာမိတ်တပ်ဖွဲ့တွေစစ်ကောင်စီနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေချိန်မှာတနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်ဒေသအခြေစိုက်ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတောင်ပိုင်းညီနောင်တပ်ပေါင်းစု Southern Brothers Army SBA စစ်ကြောင်းကိုဖွဲ့စည်းလိုက်တယ်လို့နိုဝင်ဘာလ28ရက်နေ့ကကြေညာပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်တနင်္လာညနေအခြေစိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတောင်ပိုင်းညီနောင်တပ်ပေါင်းစု Southern Brothers Army SBA စစ်ကြောင်းကိုဖွဲ့စည်းခဲ့တာပါဒီထဲမှာတော့တနင်္သာရီတိုင်းအတွင်းစစ်ကောင်စီတပ်တွေကိုအတူလက်တွဲတိုက်နေတဲ့စစ်ကြောင်း၃ခုပါဝင်တယ်ဆိုပြီး Southern Brother Army SBA စစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုဆိုင်ကြီးကအခုလိုပြောပါတယ်
လုံးဝလာ25ရက်နေ့ကဒီအဖွဲ့ကိုကျွန်တော်စတာပြီးတော့ဖွဲ့လိုက်တော့ဖွဲ့ရဲ့အထဲမှာကတော့ကျွန်တော်ဒီ KTLA ကိုသူလေးအမီဒီ Peace Media တိုက်ရင်တက်ခွဲတော့နဲ့ပြီးတော့ကျွန်တော်တို့ကိုတောင်းတမအထူးစစ်ကြောင်းပြီးတော့ PLA People Liberation Army တနင်္လာစစ်ဒေသအဲဒီတုံးဖွဲ့ပေါင်းပြီးတော့ကျွန်တော်တို့တောင်ပိုင်းညီနောင်များစစ်ကြောင်းကျွန်တော်ဖွဲ့စည်းလိုက်တာဖြစ်ပါတယ
်ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့လည်းကိုဆိုင်ညီကအခုလိုပြောပြပါတယ
်ဖွဲ့စည်းရခြင်းအဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဟိုပြန့်ကျဲနေတော်လာရေးအားကြီးတွေကိုကျွန်တော်တို့စုစည်းရဖြစ်အောင်စုစည်းဖို့ရပြီးတော့ယုံကြည်မှုပုံမူခိုင်မာဖို့ရနောက်တစ်ခုကကျွန်တော်တို့ Federal Democracy နိုင်ငံသားတကူပေါ်ပေါက်လာရေးအတွက်ကိုကျွန်တော်တို့အကောင့်ထဲပေါ်မှာအားသာလာဖို့ရဲ့အယူအချက်တွေနဲ့ကျွန်တော်ဒီအဖွဲ့ကိုဖွဲ့လိုက်တာပါခင်ဗ
ျ။တနင်္လာရီတိုင်းတွင်းမှာသူတို့စိုးမိုးထိန်းချုပ်ထားတဲ့နေမြေတွေရှိတဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
။ဒီစစ်ကြောင်းမဖွဲ့ခင်ကိုယ်တိုင်အမိအုပ်ချုပ်ရတဲ့နေမြေထဲမှာကတော့ကျွန်တော်တို့နေဆက်ပုံတွေလမ်းအဲ့ဒါကရှိရထုံခါမောတော့လမ်းပိုင်းပေါ့အဲ့ဒီလမ်းပိုင်းကတော့ကျွန်တော်တို့အရင်မနစ်နေကလေးကစပြီးတော့ကျွန်တော်ထိန်းချုပ်ထားတဲ့နယ်မြေတွေပေါ့
တောင်ပိုင်းညီနောင်တပ်ပေါင်းစုအနေနဲ့ဆရာနာရှင်ကိုတွန်းလှန်တဲ့ဒေသရင်းကမဟာမိတ်အဖွဲ့အစည်းတွေနဲ့လက်တွဲသွားမှာဖြစ်တယ်လို့လည်းတောင်ပိုင်းတပ်ပေါင်းစုကပြောဆိုသွားပါတယ်ရှင်
မအေးအေးမရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOE ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်း website ပေါ်ကဓာတ်ရိုက်နားဆင်ဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်ဆယ်ရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့ပဲအပတ်စဉ် TV magazine ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာအလတ်ရဲ့ရာသီလွှတ်တော်လုပ်ငန်းတွေမရက်နာခင်ယူကရိန်းကိုဘီလီယံနဲ့ချီအကူအညီပေးရေးကိစ္စသဘောတူနိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လူစူးစမ်းနေကြပါတယ်အကူအညီပေးခြင်းနဲ့ဆိုရင်နေကြားလုံခြုံရေးအတွက်အသုံးစရိတ်ကိုလည်းအတည်ပြုရမယ်လို့ Republican အမတ်တချို့ကတောင်းဆိုနေကြတာပါ VOE ရဲ့လွှတ်တော်ဆိုင်ရာသတင်းတောက် Catherine Gibson သတင်းပေးပို့ထားတာကိုမတ်စုမွန်ပြောပြပေးပါမယ်ရှင
် Ukraine တပ်တွေဖို့တိုက်ပွဲဝင်မဲ့နောက်ထပ်ဆောင်းရာသီတစ်ခုကိုဖျက်ဆီးရတော့မှာပါ Russia ကျူးကျော်စစ်ကိုတုံ့ပြန်ဖို့နိုင်ငံတကာရဲ့အကူအညီကအရေးကြီးပါတယ်အမေရိကန်လွှတ်တော်အတွင်းကွဲလွဲချက်တွေကြောင့်အကူအညီရရေးကိစ္စတွေထိခိုက်ပျက်ပြားနိုင်ခြင်းကြုံနေရပါတယ်
။ Long weeks.
The Denver Attorney General Republican အမတ်တချို့က Ukraine ကိုထောက်ပံ့ရေးကိုတခြားကိစ္စတွေနဲ့ပူးတွဲလုပ်ဖို့ပြောနေတာဟာအန္တရာယ်သိပ်ကြီးပါတယ်
။အမျိုးသားလုံခြုံရေးအသုံးစရိတ်ဒေါ်လာ 106 ဘီလီယံသုံးစွဲရေးအမေရိကန်အစိုးရကလွှတ်တော်ကိုတောင်းဆိုထားပါတယ်။ယူကရိန်းအတွက်ကဒေါ်လာဘီလီယံ60နဲ့အစ္စရေးအတွက်က14ဘီလီယံထောက်ပံ့ရေးပါဝင်ပါတယ်။ဒီကူညီတွေကိုပေးချင်ရင်အမေရိကန်နေကြားလုံခြုံရေးအသုံးစရိတ်ကိုလည်းဘီလီယံနဲ့ချီအတည်ပြုရမယ်လို့ Republican Party ဝင်တွေကတောင်းဆိုနေတာပါ
။ I called the president last week.
to make sure he understood the show twin in the town by nei ja kaisa yong chi lot de anetha phie shin mo chou sa da myo ma lou ba ne ukraine thauk pan ye upade chan ko ati tu nai ma mhou bu so da pi ka de tadin bat ka chano tamara ko pyo ka ba de chano ga upade chan ko a tet de yo adika thauk khan ka de tu mo chano ro bat ka tabor da ko tin pya ka da ba
vladimir zelensky ga ro american lut daw ga pe me akuni ha naing ngar ga myet na sa ma aung myin mu de ya bu a ye chi de a chet 3 ku de ga ta khu phit de lo pyo ba de
це виклик це не просто
Сенкомуреші не бі ро лве ку ре кейса ма хоп фу ло ле су ба ре ဒါပေမဲ့လည်းအားလည်းရရသည်မို့လွှတ်တော်အမတ်တွေဆွေးနွေးတွေးဆောင်နိုင်တဲ့အချိန်ကသတင်းပတ်အနည်းငယ်ပဲကြာမှာတော့တယ
် We didn't just pull those figures out of thin air
ကျွန်တော်တို့တောင်းတဲ့ဒီကိန်းကဏ္ဍပမာဏကအခုမှရုတ်တရက်ထွက်တာမဟုတ်ပါဘူးဒါပေမဲ့သတင်းပတ်တွေမှာသူတို့ဘက်ကဘာရီလိုအပ်မယ်ဆိုတာကိုကျွန်တော်တို့ရဲ့မဟာမိတ်လက်တွဲဘက်ယူကရိန်းဘက်ကပြောထားတာပါအချိန်မီလုံနိုင်ဖို့အရေးကြီးလုံနေပါတယ်အချိန်တိတ်မကြံတော့ပါဘူ
း Republican အမတ်တော်တော်များများကတော့အကူအညီတွေဆက်ပေးနေမယ်ဆိုရင်ပြည်တွင်းလိုအပ်ချက်တွေဖြည့်ဆည်းရေးလက်ဟာချက်တွေရှိမှာကိုစိုးရိမ်နေအကြောင်းပြောပါတယ်။ယူကရိန်းကိစ္စကိုပြည်တွင်းနိုင်ငံရေးကိစ္စတွေနဲ့တီးခြားစဉ်းစားလို့မရဘူးလို့လေလာသုံးသပ်သူတဦးကပြောပါတ
ယ်။ Well, Ukraine is important
ယူကရိန်းရဲ့အခက်အခဲကအရေးကြီးပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ပြည်တွင်းမှာလည်းလှုပ်ဆောင်ရမယ့်ကိစ္စတွေရှိနေပါတယ်။စီးရင်နှောင်းပါမှုလိုကိစ္စတွေတခြားအကြောင်းအရာတွေဒါတွေကိုပို့ပြီးတော့တုံးတင်တယ်ဆိုတာမျိုးဒီနှစ်ခုဒွန်တွဲတယ်ဆိုပြီးတော့တတ်မှတ်တဲ့ကိစ္စကမှောင်ရွံ့တဲ့အကြောင်းပြချက်ပါ။ကြီးမြတ်တဲ့နိုင်ငံကြီးတစ်ခုအနေနဲ့အကြောင်းအရာနှစ်ခုတက်ပူတဲ့ကိစ္စတွေကိုတပြိုင်တည်းမှာအောင်မြင်အောင်လုပ်နိုင်ပါတယ
် Republican လွှတ်တော်အမတ်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်အတွက် Ukraine ကိုအကူအညီပေးရေးကိစ္စကန့်ကွက်တာဟာအရေးကြီးတဲ့ကိစ္စတစ်ခုလို့မြင်ပါတယ်ဒါပေမဲ့လည်းအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကတော့ Ukraine ကိုထောက်ပံ့ရေးဥပဒေချမ်းမဖြစ်မနေအတည်ပြုနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
ယူကရိန်းကိုအခုညီပေးရေးကိစ္စအမေရိကန်လွှတ်တော်မှဆွေးနွေးနေကြတဲ့နောက်ဆုံးရအခြေအနေကိုမတ်ဆုမော်တင်ပြပေးခဲ့တာပါရှင်။အခုတော့သိပ်ပံတီထွင်မှုဆိုင်ရာသတင်းဒုတိယတင်ပြလိုပါတယ်။ Robot ခေါ်လှုပ်ရှားနိုင်တဲ့စရုပ်တွေမှာလျှက်စစ်ဓာတ်အားအတွက်ဓာတ်ခဲအသုံးပြုရပါတယ်။ဒါကြောင့်အချိန်ကြာလာတာနဲ့အမျှအားကုန်ပျက်စီးတာပုံမှန်အလုံးမလုံးနိုင်တာသဘာဝပတ်ဝန်းကျင်ထိခိုက်စေတာတွေဖြစ်ရပါတယ်။ဒါပေမဲ့လည်းဝါရှင်တန်တက္ကသိုလ်ကပညာရှင်တစုကတော့အလွန်သေးငယ်ပြီးဓာတ်ခင်းမပါတဲ့ဆက်ရုပ်လေးကိုတီထွင်ဖန်တီးလိုက်ပါတယ်။ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA သတင်းထောက်နာတာရှာမော့စကာဘာယာသတင်းပေးပို့ထားပါတယ်။ကိုစော်မိုးချော်ပြောပြပေးပါအောင်ရှင်
။လက်ချောင်းလေးတွေပေါ်မှာတင်ထားနိုင်လောက်အောင်သင်ခဲ့တဲ့ဒီဓာတ်ခင်းမဲ့ဆက်ရုပ်လေးတွေဟာသင်ကိုအံ့အားသင့်သွားစေမှာပါ။ဒီဆက်ရုပ်လေးဟာသူ့ထက်ကြီးတဲ့ဆက်ရုပ်တွေထက်ပိုပြီးလွတ်လွတ်လပ်လပ်လှုပ်ရှားနိုင်ပါတယ်။ဒီအလွန်သေးငယ်တဲ့ဓာတ်ခဲမဲ့ဆက်ရုပ်ကလေးကိုပူတွဲဖန်တီးသူပါရဂူတန်းကျောင်းသား Kyle Johnson ကအခုလိုရှင်းပြပါတယ
်။ There are photodiodes which are little sensors that
ဒီဓာတ်ကလေးတွေမှာအလင်းရောင်ကိုရှာဖွေစုပ်ယူပြီးစွမ်းအင်ထုတ်ပေးနိုင်တဲ့ကိရိယာလေးတွေပါပါတယ်။ဒါကြောင့်အလင်းရောင်ရှိတဲ့နေရာကိုရှာဖွေရွေရှားနိုင်ပြီးစွမ်းအင်ကိုကိုယ်ပါစာကိုထုတ်ယူနိုင်ပါတယ
်ဒီဆက်ရုပ်လေးဟာကိုယ်အနီးအနားမှာရှိတဲ့အလင်းရောင်ဒါမှမဟုတ်ရေဒီယိုလိုင်းတွေကနေစွမ်းအင်ထုတ်ယူပြီးအမြဲတမ်းရွေလျားနေနိုင်ပါတယ်ဓာတ်ခဲလို electronic စွန့်ပစ်ပစ္စည်းတွေအတွက်လဲစိတ်ပူစရာမလိုတော့ပါဘူးဒီဝါရှင်တန်တက္ကသိုလ်ကအဖွဲ့လေးဟာကွန်ပျူတာ mouse လို့အရာလေးတွေဒါအပြင်လေထဲမှာအလိုအလျောက်ပုံပန်းသဏ္ဍာန်နဲ့လမ်းကြောင်းပြောင်းပြန်ဝဲပြီးတဘာဝပတ်ဝန်းကျင်အချက်အလက်တွေကိုစုဆောင်းနိုင်တဲ့ micro flyer ခေါ်ပြန်ဝဲနိုင်တဲ့ micro chip လေးတွေအပါအဝင်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အသေးစား electronic ပစ္စည်းတွေထုတ်လုပ်နိုင်ဖို့အာရုံထားလှုပ်ဆောင်နေတာပါအားလုံးကိုလက်နဲ့ပဲပြုလုပ်ထားတာဖြစ်ပြီးဇာကနာလိုညှက်ကလေးတွေနဲ့အနုကြည့်မှန်ဘလူး microscope နဲ့ကြည့်ပြီးစိတ်ရှည်လက်ရှည်တက်ဆင်ထားတာပါပူတွဲဖန်တီးသူပါရဂူတန်ကျောင်းသား Vincent Arroyos ကအခုလိုပြောပါတယ
် Electronics has been a passion from childhood but to work at the
Electronics ပစ္စည်းတွေနဲ့ပတ်သက်ပြီးငငယ်တည်းကစိတ်ဝင်စားတာပါဒါပေမဲ့အခုလိုအတတ်ပညာနဲ့အသေးစားလေးတွေကိုဖန်တီးနိုင်လိမ့်မယ်လို့ မစင်စားခဲ့မိပါဘူ
းလက်ထောက်ပေါမောက်က Viscram Lia ကလည်းအခုလိုပြောပါတယ
် The equipment to make our prototypes here in house including
အသုံးပြုနေကြအနုကြည်မှန်ဘလူးနဲ့လျှက်စီးပန်လန်တိဆောက်တဲ့လေဆာရောင်ကြီး၃ဆက်တွေခဲတိုးတဲ့ဆက်တွေစတဲ့ကိရိယာတွေအသုံးပြုပြီးဒီကနဦးပုံစံကိုဒီမှာပဲဖန်တီးထားတာပ
ါမတူညီတဲ့ပတ်ဝန်းကျင်နေရာတွေမှာအချက်အလက်တွေကိုစုဆောင်းတဲ့အခါဒီပြားစေးလောက်ပဲရှိတဲ့ဆက်ရုပ်လေးဟာသူ့ရဲ့အလေးချိန်ထက်၃စားလောက်လေးတဲ့ကိရိယာတွေကိုတည်ဆောင်နိုင်ပါတယ်။ဘာတွေဆက်လုပ်ဖို့ရည်ရွယ်ထားတဲ့ဆိုတာကိုတော့ပါဝင်ဖန်တီးသူတယောက်ဖြစ်တဲ့ပါရဂူတန်ကျောင်းသားဇက်ခရီအင်ဂဟတ်ကအခုလိုပြောပါတယ
်။ We're looking forward to finding ways to get a lot of these small
ကုလဆက်ရုပ်သေးသေးလေးတွေကိုစုစည်းပြီးပုံမအဆင့်မြင့်တဲ့အလုပ်တွေကိုလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်။ဥပမာဆက်မှုစုံတစ်ခုလုံးကိုလေ့လာစောင့်ကြည့်တာဒါမှမဟုတ်သဘောပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးမှုတွေကိုလေလာဖော်ထုတ်တာစရမျိုးတွေကိုလောက်ဆောင်နိုင်ဖို့ရည်ရွယ်ထားပါတယ
်ဒီလိုတက်ခဲမပါပဲစွမ်းအင်ထုတ်လို့အသုံးပြုနိုင်တဲ့ဤပညာကိုစေဝါနဲ့ကျန်းမာရေးဆိုင်ရာပစ္စည်းကိရိယာတွေမှာအသုံးပြုဖို့အပြင်အာကာသစူးစမ်းလေလာမှုတွေမှာပါအသုံးပြုနိုင်ဖို့ဒီအဖွဲ့ကမျှော်လင့်ထားပါတယ်
ကိုယ်ဆောင်မှုချက်ပြော့ပြပေးခဲ့တာပါရှင်။သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေအပြီးမှာတော့ရုရှားရွေးကောက်ပွဲအတွက်အဖြတ်မှောက်တွေရှိတယ်လို့ရုရှားကပြောဆိုချက်အပေါ်အချက်လက်တွေစစ်ဆေးထားတဲ့ Polygraph ရုပ်သံတို့တစ်ခုကိုတင်ပြပေးလိုပါတယ်။ရုရှားနိုင်ငံမှာရွေးကောက်ပွဲကိုနှောက်ယှက်ဖို့ပြည်ပြည်လူလိန်လူညစ်တွေကြံစည်လှုပ်ဆောင်နေတာလို့ရုရှားရွေးကောက်ပွဲကော်မရှင်အကြီးအကဲကပြောပါတယ်။သူပြောတာကတချို့တဝက်တော့ဟုတ်ပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်2024ခုနှစ်မတ်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့အနည်းဆုံး2030ခုနှစ်အထိတော့အာဏာဆက်ပြီးတော့ယူထားလိမ့်မယ်လို့ Reuters သတင်းဌာနကနိုဝင်ဘာလ6ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်။ယူကရိန်းနိုင်ငံမှာဆီယာဇွေးမှုတွေကျူးလွန်တယ်လို့အတိုက်ခံတွေကိုထောင်ချတာနိုင်ငံကနေနှစ်ထုတ်တာတွေနဲ့ပါနာမည်ကျော်တဲ့သမ္မတပူတင်အတွက်နိုင်ငံရေးပြိုင်ပွဲနဲ့လည်းရင်ဆိုင်စရာမရှိတယ်လို့လူရုစီကထောက်ခံမှု80ရာခိုင်နှုန်းကျော်ရလိမ့်မယ်လို့ Reuters သတင်းမှာဖော်ပြပါတယ်အဲ့ဒါတော့မှရုရှားဗဟိုရွေးကောက်ပွဲကော်မရှင်အကြီးအကဲအယ်လာပန်ဖီလိုဗာကနိုဗ ెంబ ာလ27ရက်နေ့မော်စကိုမှာကျင်းပတဲ့ညီလာခံမှာပြောကြားသွားတာက2024မတ်လမှာသမ္မတရွေးကောက်ပွဲကျင်းပဖို့ရှိရဆိုတော့ဒီရွေးကောက်ပွဲကိုနှောက်ယှက်ဖို့နာမည်ဖြစ်ဖို့လုပ်ပြီးတော့ငွေရှာနေတဲ့ပြည်ပြည်လူလိန်လူညစ်လုပ်ငန်းတွေစနေပါပြီလို့ပြောသွားပါတယ်။ဟုတ်ပါတယ်။သူပြောတာတစိ့တစ်ပိုင်းမှန်ပါတယ်။အော်တိုဝါလာ22ရက်နေ့မှာရုရှားအတိုက်ခံခေါင်းဆောင်တွေပြည်ပရောက်ရုရှားအဖွဲ့ဝင်တွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဂျာမနီနိုင်ငံဘယ်လင်မြို့တော်မှာစုဝေးပြီးတော့ပူတင်ရဲ့ဟောရင်တွေကနိုင်ငံရေးပြိုင်ပွဲမီခေးလ်ကိုဒေါဂေါစကီကိုကြောင်ညာပေးနေခဲ့ကြပါတယ်။မလရွေးကောက်ပွဲမတိုင်ခင်မှာပူတင်ကိုဆန့်ကျင်ပြီးတော့နိုင်ငံအနှံ့ဆန္ဒပြကြဖို့လည်းသဘောတူခဲ့ကြပါတယ်။အတိုက်ခံတွေဟာဩဇာညောင်းတဲ့နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊နာမည်ကျော်အမှုပညာရှင်၊ဂီတသမား၊ရုပ်ရှင်မင်းသားဒီလိုမျိုးစောင့်ကြည့်ခဲ့တဲ့သူတွေလည်းပါဝင်ပေးဖို့မျှော်လင့်ထားတယ်လို့ဒူမားလွတ်တော်အမတ်ဟောင်းဒီမီထရီဂက်ကော့ဖ်ကပြောပါတယ်။ဒါမဲ့လည်းပြည်ပြေးရုရှားနယ်ဝါတွေဟာပြည်ရင်းမှာသမ္မတရွေးကောက်ပွဲကိုတိုက်ခါကြဖို့ကြိုးစားတာဟာအထင်မြင်မှအောင်လုပ်တာဖြစ်နေတယ်လို့ပန်ဖီလိုဗာကပြောပါတယ်။နိုင်ငံတကာစောင့်ကြည့်ကိစ္စတွေကရုရှားရွေးကောက်ပွဲရဲ့စနစ်တကျမတမာမှုတွေကို2017ခုနှစ်တည်းကမှတ်တမ်းတင်ထားပါတယ်။2024ရွေးကောက်ပွဲနောက်ပိုင်းရုရှားနိုင်ငံကိုပူတင်ဆက်ပြီးတော့အုပ်ချုပ်နေမယ်ဆိုရင်ဥရောပနိုင်ငံတွေအနေနဲ့သူ့ရဲ့အုပ်ချုပ်မှုကိုတရားမဝင်သတ်မှတ်ဖို့အတွက်ဥရောပကောင်စီညှိလာခဲ့မှာအော်တိုဝါလာ23ရက်နေ့ကတိုက်တွန်းသွားခဲ့ပါတယ်ရှင်။
ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိလိုတဲ့ဆိုရင်တော့ VOE ရဲ့ Polygraph website မျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင
်။မသေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်ရင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေ ကိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကဒရင်လူလက်ခွင့်အပေါ်မှာမူတည်နေပါလေ။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ30ရက်နေ့ကြာသပတေးတွေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049ရို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ Gen Z အကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ချရမှာဖြစ်ပါတယ်အခုရေဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်တစ်တုံညာနှစ်ခွန်စစ်စင်ရေးတလှပြည့်တဲ့နေ့မှာပဲညီနောင်မဟာမိတ်သုံးဘွဲ့ကစစ်စင်ရေးနောက်တစ်ဆင့်တိုးချဲ့မယ်လို့ကြေညာပါတယ်။တစ်ချိန်တည်းမှာပဲတရုတ်ကလည်းနေဆက်ဒေသအပြည့်ရဖို့တိုက်တွန်းတောင်းဆိုနေတာပါ။စစ်စင်ရေးကျေပြန့်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ဘာလုပ်နိုင်ပါမလဲ။ရှစ်ဆက်တိုက်ပွဲတွေအခြေအနေဘလို့ဖြစ်လာနိုင်ပါမလဲ။ဒီသတင်းပါအက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကြောစန်တာကိုမမျှသင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
လာပါဦးကျော်စန္ဒရှင
်မင်္ဂလာပါဖြစ်စေ
အခုဒီရှမ်းမြောက်တိုက်ပွဲတွေရဲ့အခြေအနေကလက်တလုံးမှာဘယ်လိုရှိပါလဲ
ကျေပြန့်လာပါတယ်ရှမ်းမြောက်တိုက်ပွဲဟာကျေပြန့်လာပါတယ်တစ်ဆင့်တစ်ဆက်ခုနှစ်ကစားရတဲ့စစ်စင်ရေးဟာအခု7/29ဆိုတော့တလားပြည်တဲ့နေ့မှာတနင်္ဂနွေထိကျေပြန့်ပြန့်တိုက်မယ်ဆိုပြီးတော့အဲဒီတိုင်းရင်းသားညီနောင်မဟာမိတ်တွေကကြေညာထားတာဖြစ်ပါတယ်အခုလောလောဆယ်မှာလည်းစနေနေ့ကလားကျင်းစံကြောတကယ်အဓိကကုံသွဲတဲ့နေရာမှာသူတို့တိုက်ပွဲဖြစ်တယ်အဲဒီဟာစိမ့်ပြီးပြီလို့ဆိုရဲနောက်တစ်ခါအဲဒီဘောလာရှုဘက်မှာလည်းပဲတိုင်းတုံဘက်မှာလည်းပဲလမ်းတွေကလုံးဝသုံးလို့မရအောင်ပိတ်ထားပါတယ်အဲ TNL ကဘက်မှာအများနဲ့တက်ဆွဲနေတယ်နောက်သူတို့ဖြတ်ထားတဲ့တရားတွေကိုပြန်ပြင်ဖို့တော့မမရဘူးပြန်ပြင်ဖို့နေတာကအဲဒီတရားနာတော်စစ်တပ်ကချင်းကနေဘူးဆိုပြီးတော့ဒေသခံတွေဆရာဆင်ကြားပါတယ်ဆိုတော့ရခိုင်ဘက်မှာလည်းကျေပြန့်လာတယ်ပုံနုကျွန်းနောက်အောက်တော်ဒီစီတောင်စားရဘက်မှာကျေပြန့်လာတယ်ဆိုတော့တိုက်ပွဲဟာနေရာအနှံ့ကျေပြန့်လာတယ်လို့ပြောမှဖြစ်ပါတယ်ဒါတဖြည်းဖြည်းနဲ့ဟုတ်လေ
အောက်တိုဘာ25ရက်ကစပြီးတော့တရုတ်ဘက်ကဟိုဟာနယ်စပ်ဒေသမှာစီးလိချင်းမှုတွေကိုလှုပ်လာပါတယ်နောက်ပြီးတော့ตัดฉิ่งเน้มาเว้ยดีเนซ่มาปอเนาะอภิขัดยะเซ้ผู้โหแล้วตัวไตต้นลาเราတွေ့ရပါတယ်အဲ့တပတ်မှာပြောမယ်ဆိုရင်ဟိုတရုတ်ကမီးစိမ်းပြန်လိုက်လို့ဒီပြဿနာဖြစ်လာတယ်ဆိုပြီးတော့ပြောတဲ့လူတွေလည်းရှိပါတယ်အဲ့တော့အဲ့တော့ဘယ်လိုနားလည်ရပါမလဲ
ပထမဆုံးအဲ့မြေဝန်တွေကဟာအဲ့သူတို့စီးရင်းငါလို့တာတော့အရင်နဲ့လုတ်ပါတယ်2019တို့မှာလည်းပဲအဲ့ဒီဘက်မှာပြဿနာဖြစ်ရင်တရုတ်ဘက်နယ်စပ်ကိုရိုက်ခတ်လာတာရှိတဲ့အတွက်ကြောင့်ငါတို့ဘက်ကမထီနေနဲ့ငါတို့နယ်စပ်ကိုတော့လုံခြုံအောင်ကာကွယ်ရမယ်ဆိုပြီးတော့လေတန်းနဲ့ကြီးတာပေါင်းပြီးတော့လည်းနဲ့အစ်စ်တင်နေမှာခဏအဲ့လိုစေးပြလုခဲ့ပါအခုလည်းပဲအဲ့ဒီဘက်ကနယ်စပ်ချင်းတွေတိုက်ပွဲချင်းတွေကုဆလာမှာဆူလို့သူတို့ကအဓိကတော့ဟန်တာလိုတဲ့သဘောလိုယူဆပါတယ်ဆိုတော့သူတို့ကသူဟန်တာရဲ့တော်ကြတော့လို့ပြောတာဟာလေဒါလည်းပဲမှန်ပါတယ်။ဘာလို့လဲဆိုတော့တေယုကသူတို့လူကျင်တာရပြီလေတစ်ဖက်ကသူတို့မိစိမ်းပြလို့ခဲလို့တိုက်ပွဲဖြစ်တဲ့ဆိုသီးတန်းသူတို့အဓိကလူကျင်တာကမြန်မာနိုင်ငံဘက်မှာဖြစ်နေတဲ့ဒုစရိုက်ဂိုင်းတွေဒုစရိုက်မှုတွေကသူတို့တိုင်းပြည်ကိုနှင်နာတဲ့ဂုံတိခါကြစေတဲ့တေယုလူမျိုးတွေကကျွန်တော်ခိုင်းခံနေရတယ်ဆေးရတယ်နောက်ပြီးတော့အဲလင်းညာမှုတွေရတေယုပြည်ကလူတွေစီးပွားနှင်နာရဲဆက်ဖြစ်အများကြီးဆိုတော့ဒါကိုသူကမဖြစ်စေရင်ဘူးမဖြစ်စေရင်ဒါကိုစစ်ကောင်စီကအစအုံကတော့ထိတိယမဟန်တာပြဘူးဆိုတော့ဒီဟာကိုအခုလောက်လိုက်တဲ့အခါမှာစစ်ကောင်စီကဒါကိုပြန်ပြီးတော့သူရင်ပြပောင်းဆောင်ပြီးတော့ကဲပေးပါမယ်လုတ်ပါမယ်ဆိုပြီးလိုက်နာလာတယ်ဆိုတော့တေယုကသူတို့လူကျင်တာရပြီဆိုတော့တော်ကြတော့လို့သူတို့ပြောမှာပါပဲဒီဟာတည်းလေသူတို့ကတော့စိတ်မဖြစ်စေရင်ဘူးမြန်မာနိုင်ငံလုံးဝထိမ့်နိုင်သိမြောက်ပြူကွဲသွားမှလည်းပဲသူတို့မလို့ရင်ဘူးအပြင်ကလူတွေဝင်လာမှသူကမြန်မာနိုင်ငံဆိတ်ဆိတ်ပြူကွဲနေမှသူတို့ဝင်ပြီးတော့ဆရာကြီးလုတ်ချင်တဲ့သူတို့လူလူခြေလက်ကစားနိုင်အောင်ပဲတရုတ်ကလူချင်တာပါဆိုတော့သူတို့လူချင်တဲ့အတိုင်းအတာဖြစ်နေပြီဆိုတော့တရုတ်ကဒီအခြေအနေကိုရပ်တန့်စီချင်လာတယ်တကယ်ပဲဖြစ်ပါလိမ့်မယ်
အဲ့တော့နှစ်ဖက်အပြည့်ရက်ဖို့ပြောတော့ဒီတရုတ်ရဲ့တိုက်တွန်းချက်ကဘယ်လောက်ထိထိရောက်ပါမလဲတကယ်လို့များဒီထက်ပိုပြီးတော့တိုက်ပွဲတွေကကျယ်ပြန့်လာမယ်ဆိုရင်တရုတ်ကထဲထဲဝင်ဝင်ဝင်လာနိုင်မှာလား
တ တရုတ်ခန္ဓာမှုအခုထိမထ ිය ောက်ပါဘူးအဲဒီတော့တော်တော်ကပြောခဲ့သလိုပဲတရုတ်ကအပြစ်ခတ်ရကြဖို့နှစ်ဖက်လုံးထင်းထင်းသိမ်းလောက်ကြအပြစ်ကြဖို့အပြင်းထန်တိုက်တွန်းတဲ့နေ့မှာပဲ၃ညနောင်၃ပါတီမဟာမိတ်ကငါတို့တွေ့ချင်မဲ့တပြည်လုံးဆိုပြီးပြောလိုက်ဆိုတော့တရုတ်တိုက်တွန်းတာကိုဆိုလုံးဝလက်မခံဘူးဆိုတဲ့သဘောဖြစ်ပါတယ်အစကလည်းတရုတ်ကသိကူညီရဲဆိုတာမိစိမ်ပြိုင်လို့တော့ပဲလို့ပြောခဲ့တာပါတုံးသက်သူတွေကလည်းပဲတရုတ်ကထဲထဲဝင်ကူညီခဲ့တာမဟုတ်ပါဘူးတရုတ်ကထဲထဲဝင်ကူညီမယ်ဆိုရင်ဟိုဟာအေးအေးရဲ့ဒီဒီဟိုင်းတက်တော်ရဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြန်နိုင်သူကပြောတယ်တွေ့ပါတယ်မီဒီယာတို့ကလည်းအင်တာဗျူးလုပ်တဲ့နေရာမှာတရုတ်ကသာငါတို့ထဲထဲဝင်ကူညီနေပြည်တော်တက်စင်းလိုက်ရကြပြီဆိုတာအမှန်ပါပဲတရုတ်ကအဲ့လောက်ထိမကူညီပါဘူးအခုသူတို့တိုက်ခဲ့တဲ့လက်နက်တွေမှလည်းပဲဟွာကတဆင်ကိုကန်းကိုပေးတယ်လို့သုံးသက်သူတို့ကပြောကြပါတယ်အဲဒီလိုပေးတာလည်းပဲတကယ်သူတို့ဒီမြေပြင်ကဝင်ဟင်ပစ်နိုင်တဲ့ဟာတွေဘာတွေဟွာမှရှိနေဆိုတဲ့သတင်းကြားပါတယ်ဆိုတော့အဲ့လောက်လက်သူတို့မပေးပါဘူးသူတို့တိုင်တိုင်ပဲပေးပြီးတော့နည်းနည်းစစ်ကောင်စီကိုရာတရုတ်ကရာသူတို့ပြောတာနားမထောင်လို့တရုတ်ကငကားမှန်းပြအောင်အပေါက်ကလေးလှုပ်ပြတာပဲလို့ယူဆမှဖြစ်ပါတယ်ဒီဟာတွေပုံပြီးချက်ပြန့်လာစီရတော့မရှိဘူးလို့ထင်ပါတယ်တရုတ်လည်းဝင်လိမ့်မယ်မဟုတ်ပါဘူး
အင်ဒိုနီးရှားနိုင်ငံသားကြီးဌာနဒီမကြသေးခင်ရဲ့ပိုင်းနေတော့ NUG အပါအဝင်မြမရေးမှာအဓိကပတ်သက်တဲ့သူတွေနဲ့သူတို့ကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တယ်ဆွေးနွေးမှုတွေမှာအလားအလာကောင်းတယ်လို့လည်းပြောပါတယ်အဲတခါ NUG ဘက်ကကြတော့သူတို့ကစစ်ကောင်စီနဲ့လုံးဝတွေ့ဆုံဆွေးနွေးတာမဟုတ်ဘူးလို့ပြောတယ်အဲဒါဘာကြောင့်ပါလဲ
အင်ဒိုနီးရှားကတော့သူကရှင်အဥထာသူကတာဝန်ရှိတယ်သူကအဲ့လုပ်ပြခဲ့သူထင်တယ်ထင်နိုင်မပေါ့တော့သူကတော့တတ်ထိုင်ဆုံးကြိုးစားတယ်ကြိုးစားတော့သူအကောင့်မြင်စကားနဲ့ပြောတာဖြစ်ပါလိမ့်မယ်ဒါပေမဲ့အဓိက NUG ကပယ်ချလိုက်တယ်ဆိုတော့ဒါဟာသိပြီးတော့ရှင်းတွန်းထင်ရှားအကြောင်းမရှိပါဘူး NUG တို့နဲ့ဒီတိုင်းရင်းသားအင်အားစုတွေကလည်းစစ်ကောင်စီကိုမယုံပါဘူးစစ်ကောင်စီလိုမဟုတ်မြန်မာနိုင်ငံစစ်တပ်ကိုမယုံပါဘူးမြန်မာစစ်တပ်က60နှစ်အာဏာသိမ်းပြီးခဲ့ကငင်းညာရေးဆိုတာအချင်းချင်းချင်းချင်းလှုပ်လာခဲ့တာတချိန်မှမှစစ်မှန်သောဆန္ဒနဲ့တကယ်ငင်းညာရေးရစီကျင်တယ်သူတို့အပေါ်စီနဲ့တစ်ဖက်လူချင်းမုံပလိုက်ဖို့လောက်ပဲသူတို့ယူကျင်တယ်လှုပ်ခဲ့ရဆိုတော့လူတိုင်းသဘောပေါက်ကြပါတယ်ဟိုတော်လိုင်းကောင်စီလက်ထက်ကလည်းငင်းညာရေးခေါ်ရခေါ်ရငင်းညာရေးပြဲသွားငင်းညာရေးလူကျင်တဲ့လူတွေအကုန်လုံးတပြည်တုံးကလိုက်ဖမ်းပြီးတော့ထောင်ထဲမှာထည့်တယ်ဆိုတော့အများအားပြက်ပြက်ခဲ့ပါတယ်ဆိုတော့ဘယ်အဖွဲ့အစည်းမဆူအင်းအားသာပြီးတော့စစ်ကောင်စီကိုချိန်မုံပြစ်နိုင်တဲ့အခြေအနေရှိမယ်ဆိုရင်စစ်အုပ်ချုပ်ရေးကိုအမြင့်ပြတ်ဖယ်ရှားပြစ်ကျင်တဲ့လူတွေကြီးပဲဖြစ်လိမ့်မယ်ထင်ပါတယ်ဒီတော်လိုင်းအင်အားစုတွေအားလုံးဟာဆိုတော့အခုအခြေအနေကသလိုပဲကယုံကြည်မှုပူပြီးရှိလာတဲ့အခြေအနေပေါ့လေ NUG တို့အပါဝင်ပြည်သူထောက်ခံမှုရောအမှုစစ်စင်ရေးမှာရောသူတို့အရေးတားသဘောဖြစ်လာတဲ့နိုင်ငံတကာရဲ့သူတို့ဘက်မှာရှိနေဆိုတော့သူတို့လည်းယုံကြည်ရလို့မထင်ပါဘူးဆိုတော့ညဉ့်ညာရေးဟာဘူလောစမှာတော့ဖြစ်လာနိုင်လိမ့်အောင်ပဲလို့လည်းကျွန်တော်မထင်ပါဘူ
းနောက်တစ်ခုကပါဒီရခိုင်ပြည်နယ်ဘက်မှာပေါ်တိုက်ပွဲတွေကပြန်ဖြစ်လာတယ်ဆိုတော့ဒါကအိနီးချင်းနိုင်ငံတွေကိုပေါ့ဥမာဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့မှာဘလို့ရိုက်ခတ်နိုင်မှာတဲ့လေတရုတ်ကရောဒီပေါ်မှာဘလို့သဘောထားရှိပါလဲ
ဟုတ်ပါတယ်တရုတ်နဲ့အိန္ဒိယကတော့ပူပြီးတော့အရေးကြီးတာပါသူတို့ကတော့နှစ်ဖက်လုံးထင်းနေတယ်ဘင်္ဂလားဒေ့ရှ်ကတော့နေချင်းဆက်နေပြီမဲ့ရခိုင်ဘက်မှာသူရဲ့အကျိုးစီးပွားတော့မရှိပါဘူးနေဆက်ကုံသွဲရေးလောက်ပဲသူကရှိတာဖြစ်ပါတယ်ဆိုတော့သူကတော့အရင်သိတော့အရင်မပါလာဘူးလောက်တည်းပြောအရေးကြီးပြောတာမကြဘူးအခုပြောလာတာအိန္ဒိယကပြောလာတယ်ထင်းထင်းသိမ်းလုပ်ကြပါသူတို့ကလဒန်ဘက်ဆုံဖွံ့ဖြိုးစီမံကိန်းဆိုတာစခဲ့တာကြာပြီးအခုထိစင်တွန်းနိုင်ဘူးတိုက်ပွဲတွေဖြစ်လာတော့ဆိုတော့သူတို့မကြက်နာခံရတယ်သူတို့လုပ်တဲ့စီမံကိန်းကသင်းပေါ်တွေဘာတွေတော့မှအေးအေးကဖန်ခဲ့တာတွေပဲရှိရဆိုတော့သူတို့အတွက်ပို့ပြီးဆိုရင်တော့သူတို့ကပို့ပြီးတော့ထင်းထင်းသိမ်းလို့တိုက်တွန်းပါလိမ့်မယ်နောက်တရုတ်ကလည်းပဲသူတို့ဘက်မှာသူစီပွားတွေအများကြီးရှိတယ်အခုကတရုတ်ကချင်းစံကျော်ရဖဲမှာသူတို့နယ်မှာလုထားတဲ့စီးပွားရေးဒေါ်လာဘီလီယံနဲ့ကြီးပြီးရမှာလုပ်ငန်းတွေစီမံကိန်းတွေရှိရတယ်။နေဆက်ကုန်သွယ်ရေးကလည်းနေ့စဉ်ဆန်းနဲ့တန်းတော်တော်များများဖို့လုပ်နေရတာဆိုတော့တရုတ်ကပို့ပြီးအလေးထားပါလိမ့်မယ်။အခုထိကတော့အဲဒီပိုက်လိုင်းတွေဘာလို့သူတို့ထိရဆိုတော့မကြားသေးပါဘူး။သို့တော်လည်းပဲတရုတ်ကတော့အများရန်စိုးရင်နေမှာပါအဲဒီဘက်ကိုကျပြန့်လာမယ်ဆိုတဲ့ကိစ္စကိုအမေသူတို့ဘလောက်ဟန်တာနိုင်မလဲဆိုတာကတော့လောရစမှာသူတို့အပေါ်မှာသူတို့ရဲ့ဩဇာဟာအဲတိုက်ပွဲဝင်နေတဲ့လူတွေပေါ်မှာသိပ်ပြီးတော့သဲအောင်မှုရှိတယ်ဆိုတာကိုမတွေ့ရသေးပါဘူ
းအဲဒီဒီလိုအခြေအနေမျိုးမှာပေါ့အာဆီယံကပါရောသူကရောဂျာဝင်လာနိုင်လားအမေရိကန်ရဲ့ဒီချက်ကရော
အာဆီယံကရောဆိုတော့ပြောသလိုပဲအာဆီယံဥက္ကဋ္ဌလူကအင်ဒိုနီးရှားတာဝန်ရှိဆုံးသူကသူကလူလုပ်ပါတယ်ဆိုတာပြောတာကိုတစ်ဖက်ကပယ်ချလိုက်တယ်ဆိုတော့ဗမာတော့လောလောဆယ်မတတ်နိုင်ပါဘူးအခုသူတို့ထုတ်ပြန်တာကအဲ့ပိတ်မိနေတဲ့ လူတွေအတွက်သူတို့စိုးရိမ်မကင်းဖြစ်တဲ့ဆိုတာကတော့စိုးရိမ်မကင်းကတော့ဘာမှမြန်မာပြည်အခြေအနေပတ်သက်ပြီးတော့တကမ္ဘာလုံးကဖြစ်နေတာပဲကုလသမဂ္ဂဆက်ပြီးတော့အာဆီယံအဆုံးဒီလိုကြီးညာချက်လောက်ပဲရှိပါတယ်လို့ဆိုမှာဘာမှတတ်နိုင်တဲ့အခြေအနေမရှိသေးပါဘူး So ဒေါက်တာခုကအမေရိကန်အမေရိကန်ကလည်းသူတို့စိုးရိမ်ပါတယ်သူတို့ကဒီကိစ္စမှာတရုတ်ဘက်ကိုအကုန်လုံးပါသွားမှာတော့စိုးရိမ်ပါတယ်အဲဆိုအမေရိကန် ကတချို့သုံးသပ်သူတွေကပေါ့လေသူတို့အနေနဲ့တော့ကာကွယ်သင့်တယ်အဲ့ဒီအင်အားစုတွေနဲ့အမေရိကန်ကလည်းချင်းကပ်သင့်တယ်ဆိုတာမျိုးပြောလာပါတယ်ဆိုတော့တချင်တဲ့မှာပဲတရုတ်ကတော့အဲ့ဒီအမေရိကန်နဲ့နှိစက်တဲ့အဖွဲ့ကိုသိယုံကြည်ပုံမရပါဘူးတောင်ပိုင်းအဖွဲ့တချို့ပေါ့လေဆိုတော့ဖြစ်ချင်းဖြစ်လာရင်တော့ဒါတရုတ်ကလည်းပဲသူတို့စိုးရင်လည်းအမေရိကန်ကလည်းစိုးရင်လည်းဆိုတော့ဆိုရင်ဒီကခုရှ
ံးသွားနိုင်မဲ့အခြေအနေအလားလားရောဘယ်လိုရှိပါလဲ
ခုနကနိုင်မဲ့ဆက်ပဲပြောချင်ပါတယ်တိုက်ပွဲကတော့ပြီးဆုံးသွားမယ်လာလာတော့မတွေ့ပါဘူးမြန်မာနိုင်ငံမှာတိုက်ပွဲဟာဟုတ်လွတ်လပ်ရပြီကလေးကတိုက်လာတဲ့တိုက်ပွဲပြည်တွင်းစရာနည်းနည်းနည်းသွားတယ်ဆုတ်သွားတယ်ဝီဝီကျေပြန့်လာတယ်ဆိုတာဖြစ်ပါတယ်ဥကကျေပြန့်လာတဲ့နိုင်ငံလုံးကိုဆိုပြီးတော့ဆက်လက်ပြီးတော့ကျေပြန့်လာအောင်ဖြစ်ပါတယ်သို့တော်လည်းပဲပထမဆုံးကျွန်တော်ပြောကြည့်လို့ပဲစစ်တပ်တော်လှန်ရေးအင်အားစုရဲ့အားလုံးဟာ United Central Command တခုရဲ့အောက်မှာတပ်ပိုင်းနဲ့တည်းသိမ့်ပိုက်ဖေရှားနိုင်တဲ့ပုံစံမျိုးတော့မဟုတ်ပါဘူး။ပျောက်ကြားစင်းနေသူ့နေရာနဲ့သူကွယ်လိုက်ကွယ်လိုက်တိုက်နေရတာဖြစ်တော့သူတို့ရဲ့သိမ့်ပိုက်တဲ့နယ်မြေပူများလာမယ်စစ်တပ်ထိန်းချုပ်ရတဲ့နယ်မြေပူအားနေသွားမယ်တိုက်ပွဲတော့ဆက်လက်ပြီးတော့ဖြစ်နေမှာပါ။ဆိုရင်ကြတခုကတော့ဒါမှမဟုတ်ကျွန်တော်အဆိုရင်လုံလာလဲဖြစ်ကောင်းဖြစ်မယ်။ Proxy War ပေါ်လေတစ်ဖက်ကအမေရိကန်ကလည်းသူတို့လူလာတဲ့လူတွေကိုပူပြီးအားပေးတာမျိုးဥပမာပြန်ခု Burma Act တို့ဘာလို့ဖြစ်လာပြီးဆိုပြီးတော့အဲ့ဟာနဲ့ဒီတဖုံပေါ်လေသွားပြီးတော့အားပေးတာမျိုးလုပ်လာမယ်တရုတ်ကလည်းပဲသူတို့ရဲ့လူတွေကိုအမေရိကန်ကဒီဘက်ကအားပေးရတွင်သူကလည်းပို့ပြီးအားပေးလိုက်ရင်တော့ proxy war ပေါ်လေတစင်းကန်စပွဲပုံစံမျိုးဖြစ်ကောင်းဖြစ်လာနိုင်လားဆိုတော့ဆိုရင်ဇာထူစီပါတယ်ဒါမဲ့အဲ့လည်းပဲကျွန်တော်အစိုးရလိုပြီးပြောတာဖြစ်ပါလိမ့်မယ်တကယ်ဖြစ်လာနိုင်တာကတော့တော်လိုင်းအင်အားစုတွေရဲ့လက်ထဲမှာနေမြေပို့ရောက်စီပြီးတော့စစ်ကောင်စီရဲ့ထိန်းချုပ်နိုင်မှုကပို့ပြီးကျုံသွားမယ်ဆိုတာကတော့တကယ်ဖြစ်လာလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ
Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။မြချခင်မတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုချရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဂျန်စီအစီအစဉ်ကိုတင်ပြပါမယ်ရှင်။လူငယ်တွေဟာဘယ်ခေတ်ဘယ်ကာလမှမဆိုသူတို့ရဲ့ရှင်သန်ရည်တည်မှုအတွက်စွန့်စားလုပ်ကင်လို့စေအဖြစ်ရှိသူတွေပါ။ဒီလိုစွန့်စားလုပ်ကင်ချရမှာခေတ်ဆက်ဆက်မြန်မာပြည်ကလူငယ်တွေတွားရောက်လုပ်ကင်ခြင်းနဲ့နေရာတစ်ခုဖြစ်တဲ့ဂျပန်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကမြန်မာလူသားတွေကိုတရားဝင်ခေါ်ယူတာရှိသလိုမြန်မာနိုင်ငံကလူငယ်အများအပြားဟာလည်းအဲ့ဒီမှာသွားပြီးတော့အလုပ်လုပ်နေချပါတယ်ဂျပန်မှာတရားဝင်သွားရောက်လုပ်ကိုင်နေတဲ့အမျိုးသမီးငယ်လေးတယောက်ရဲ့လုပ်ငန်းခွင်အတွေ့အကြုံကိုဂျန်စီပရိသတ်တွေသိရှိရအောင်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်ဂျန်စီတို့တက်ချင်ရောက်ပြီးဒီတစ်ပတ်မှာတော့ခေတ်ဆက်ဆက်ကမြန်မာလူငယ်လေးတွေတွားရောက်ပြီးတော့စွန့်စားလုပ်ကိုင်ခြင်းတဲ့နေရာတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလုပ်ငန်းခွင်အကြောင်းကိုဂျန်စီမျိုးဆက်လူငယ်တယောက်ကပြောပြဖို့အတွက်ဖိတ်ခေါ်ထားတယ်
။ Konnichiwa. ကျွန်မနာမည်ကတော့မီတက်ကိုပါရှင်။မန္တလေးတိုင်းအညာဘက်ကလာပါရှင်
။ပထမဆုံးတော့ဂျပန်မှာလုပ်ငန်းခွင်ဝင်မှုအတွက်ဘာတွေပြင်ဆင်ရမလဲ။ဘာတွေလိုအပ်လဲဆိုတဲ့အကြောင်းကြည့်အောင်နော်
။ဒီမလာခင်တော့ကျွန်မအလုပ်လုပ်နေတဲ့ဂျပန်တန်တန်းတက်လာ3နှစ်ကြီးပါတော့ဂျပန်တန်တန်းတက်ပြီးတော့ဒီရောက်လာခဲ့ပါတယ်။မြန်မာလူကဘယ်လိုလုံးဆိုရင်မြန်မာနိုင်ငံမှာအစိုးရခုခုချက်ရတာလေအင်ဂျင်စီတစ်ခုနဲ့ချိန်ရတယ်အဲ့ချိန်မှာမြန်မာအင်တာအချိန်ပြီးတော့မြန်မာဖောင်တင်တဲ့အချိန်မှာအောင်လက်ခံပြီးတော့သူကဝန်ကြီးဆောင်ွယ်ဖြစ်တယ်မြန်မာဝန်ကြီးဆောင်ွယ်အောင်ပြီးတော့မြန်မာကိုသူက6လတင်းတန်းတက်ရမယ်သူက6လတင်းတန်းတက်မယ်6လတင်းတန်းတက်တော့မြန်မာအင်တာဗျူးဖြည့်ဆိုင်ရမယ်အင်တာဗျူးအောင်သွားတဲ့ကျတော့မြန်မာကိုဂျပန်ဖို့သူ COE တင်ပေးတယ် COE တင်ပြီးတော့မြန်မာဂျပန်ဖို့သူ COE ကြတာလေးပါတယ်နဲ့မြန်မာဒီရောက်တော့ခါကျ3နှစ်စာချုပ်ချုပ်ခဲ့တာဆိုတော့မြန်မာဒီမှာကတော့တစ်နှစ်စာချုပ်ချုပ်ပြီးတော့မြန်မာပြည်ကလာကတော့တစ်နှစ်စာချုပ်ချုပ်ပြီးတော့ဒီရောက်တော့နောက်တစ်နှစ်ဆက်ဆုံးထပ်ရှာကြတော့ညီမတို့လာ training visa နဲ့လာတာဆိုတော့၃နှစ်ကဘယ်လိုပဲပြည့်လို့ရမှာ
အကြောင်းညီကြဆိုတော့လူငယ်ဆိုပေမဲ့လည်းအစားအသောက်နေထိုင်နောက်ပြီးတော့ပတ်ဝန်းကျင်အဲ့ဒါတွေအတွက်လည်းတတိထားပြင်ဆင်စရာရှိမှာပဲလေ
။ဗန်ပူအင်းရည်ညီမတဲ့အစားအသောက်မျိုးဆိုပူရည်အဲ့အချိန်မှာကိုကအင်းကြောက်တယ်ညာသူဆိုအင်းကြောက်တယ်အဲ့မှာဘယ်လိုပြဿနာတက်အောင် လုပ်ထဲရောက်ပြီးတော့အေးရံမခံနိုင်တဲ့ကျွန်တော်တို့အကျိုးပြီးတော့အမျိုးတဲ့ဆိုဆူတဲ့ဝေးရတယ်ခြေတွေပါတော့ပုံပုံချွတ်ချွတ်တဲ့ဝေးရတယ်လူရကြီးဆိုအရန်ပုံဆောင်းလို့ဆိုတအားအေးတယ်အေးဘယ်လောက်ကြီးအေးတယ်မအေးတယ်ဆိုတော့ညီမတို့ရောက်ခါလာတော့ဆိုခင်းမဆိုင်အေးလုံးဝကြီးတော့ခင်းမဆိုင်လာအဲ့လိုမျိုးဆိုတော့ပိုတော်တော်ပြင်းပန်းခဲ့ရမလို့ခင်းမဆိုင်နိုင်ဘူးဟိုကလည်းရက်တွေရှိတယ
်ဘယ်လူမျိုးတွေကကဘာမှာစီကံအရန်ကြီးတဲ့လူမျိုးတွေဖြစ်နေနေကြီးရည်အဲ့လိုလုပ်ငန်းဝင်မှာဘာတွေဆောင်ရွက်ရှောင်ရွက်ရှိမလဲဆိုတော့ကြည့်ရအောင
်တပန်းတိအားလုံးသိထားရတယ်နည်းနည်းဘယ်လိုပြောရမလဲစီကံတိကျတဲ့နိုင်ငံဆင်းမှာလည်းပါတယ်လုပ်ငန်းခွင်နဲ့မဝင်မီဒီပင်မွေးမရှိအောင်လို့ဂျပန်မှာလုပ်ငန်းခွင်နဲ့မဝင်တော့မယ်ဆိုရင်ဟိုအဝတ်စားကိုနှစ်ချိန်သုံးချိန်လဲရတယ်ဒီပင်မွေးရှာတဲ့ဥစ္စာတွေလောက်ကတယ်လေမှုတ်ကတယ်အဲ့လိုမျိုးအဆင်စင်တယ်ဖနက်ကဆော့တာနွေရာဒီနွေမိုးဆောင်ချေးဝဲရတာမျိုးတွေလည်းရှိတယ်ဂျပန်ကရစ်တယ်စာမတက်တဲ့လူတွေပို့ရစ်တယ်သူစာမရဘူးဆိုတော့သူကတခါဒီလူပြောင်းတဲ့စကားပြောလိုက်ဂျပန်ကအကျေခတ်တာမျိုးတွေလူကြောင်းနဲ့စကားပြောလိုက်တဲ့အချိန်မှာလူကစာမရဘူးဆိုအဲ့လူအရင်ဖြစ်တာသူကစာတက်တယ်ဆိုမဖြစ်ဘူးကိုကပြောနိုင်တယ်ဆိုသူကကိုမဖြစ်ဘူးအဲ့လိုခေါင်းကိုက်ပြီးတော့လုံထဲမှာနားလို့လည်းမရဘူးခေါင်းကိုက်လို့လည်းလုံထဲမှာနားလို့ရတဲ့အခြေအနေမျိုးမဟုတ်ဘူးဂျပန်ကခေါင်းကိုက်လည်းလုံးရမှာပဲကိုဘကိုအိမ်ကမလာခင်ကခေါင်းကိုက်လည်းတစ်ခိုင်းနဲ့ဆေးကြိုတောက်တယ်အဲ့လိုမျိုးဂျပန်အဲ့ဒါကြောင့်မလို့ဂျပန်ဟိုရငါ့ကိုခေါင်းကိုက်လို့လုံထဲညှာမယ်ဆိုတဲ့စိတ်ကူးတော့မရှိနဲ့အကုန်လုံးကခေါင်းကိုက်လည်းလုံးရတာပဲလူပါသူကြောနာနေလည်းလုံးရတာဖုန်းနာလည်းလုံးရတယ်ခိုင်းနဲ့ဆေးကြိုတောက်ပြီးတော့လုံးရတယ်
ဟုတ်လေဘာပဲလို့လို့ပေါ့နော်ဥပဒေအတိုင်းကိုလှုပ်လှုပ်တာအကောင်းဆုံးပဲကိုအရင်တော့ကလို့အတွေးအခေါ်မျိုးတွေကိုခြံစည်းတွေမလုပ်စေချင်ဘူးဥပမာ overstay နေရဆိုတာမျိုးပေါ့
ကိုညီမခုနေနေတဲ့ visa ကိုပြောင်းဖို့စဉ်းရင်လုံးတင်တင်နဲ့ကလာကစား visa သုံးနှစ် visa နဲ့နေတဲ့လာတဲ့ visa ကိုပြည့်အောင်ဖျားမပြည့်ရင် visa ပြောင်းလို့မရခမင်းမှုဆိုင်ရောင်ထွက်လိုက်တဲ့အချိန်မှာညီမယာယီ visa ဖနှက်ဖြစ်သွားသေးတယ်ညီမယာယီ visa ဖြစ်သွားတဲ့အချိန်မှာညီမစတောက်ဆိုင်အောင်လဲမဲ့ရှိတဲ့အတွက်ညီမယာယီ visa ကနေဒီ visa ပြောင်းဖို့ရင်းကိုညီမရှင်းနေခေါ်တာရှင်းနေငှားရတယ်ပေါ့နော်ရှင်းနေငှားတဲ့အချိန်မှာညီမဂျပန်ရန်7000တိတိရှင်းနေငှားတယ်ညီမဒီ visa ကိုပြန်ချက်တယ်ညီမအောင်လဲမဲ့ရှိတဲ့ညီမဖြောက်လို့ရတယ်စတောက်ဆိုင် visa ကိုဖြောက်ပြီးတော့ညီမရှင်းနေမယ်ဒီ visa ကိုပြောင်းလိုက်တယ်ဒီ visa ကိုပြောင်းလိုက်တယ်ညီမ visa ချလာတဲ့အချိန်မှာဒီလုပ်ငန်းပေါ့နော်ဒီစတောက်ဆိုင်ကတော့ညီမစတောက်ဆိုင်ကလုပ်လို့မရဆုံ
းဒီရင်းကအလုပ်ကင်ရှာဖွေနေတဲ့လူတွေကိုလည်းဘလို့အကြံဉာဏ်တွေပေးထားလဲဆိုတာကိုကြည့်လိုက်အောင်နော
်အခုဆိုရင်ညီမတို့လာတဲ့ training visa ပေါ့နော်အလုပ်တင်ကြတဲ့ visa ဖြတ်သိမ်းလိုက်ဘယ်တော့မှဖြတ်သိမ်းအဲ့တော့ခါကျအခုက visa အတစ်တွေထပ်တို့ပေးနေတာ visa အတစ်တွေထပ်တို့ပေးတဲ့အတွက်မြန်မာပြည်မှာလာတဲ့လူတွေက visa အတစ်တွေထပ်တို့ပေးလို့ဆိုတာကိုစိုးစားပါ visa အတစ်တွေနဲ့ပဲဟိုမြန်မာပြည်မှာတရားဝင်ချထားတဲ့ agency တွေကိုချိတ်ဆက်ပြီးတော့ဂျပန်အောင်လာပေါ့နော်ဒီ visa အတစ်တွေနဲ့ဟိုချိတ်ဆက်တဲ့အချိန်မှာသူကအောက်လက်မှတ်တွေလို့ certificate တွေလို့ဒီနေ့ပြောမယ်ဆိုရင်စတောက်ဆိုင်ဆိုစတောက်ဆိုင်အောင်လက်မှတ်ရှင်းမရမယ်တချို့စတောက်ကုန်ဆိုရင်စတောက်ကုန်ကစတောက်ကုန်လက်မှတ်မရှိဟိုကစတောက်ကုန်သမားတွေကကြာလူမျိုးမျိုးစတောက်ဆိုင်တက်တင်နေတဲ့ဆရာမလို့ဘူးဆိုရင်လည်းထပ်တော့ကုန်တွေကတချို့အန်ဖို့အောင်မှာပဲအန်တရီအောင်မှာပဲဂျပန်လာလေပဲအခြေခံအောင်မှာပဲအခြေခံတဲ့နည်းနည်းမြင်တာလေးအောင်မှာလုံးဝဂျပန်လူပြောနိုင်မှာအဲ့လိုမျိုးလေးပဲတခုရောက်နေမှာအဆင်ပြေတာမလို့ခုနောက်ပိုင်းစူးစမ်းတည်ကျင်ပါတယ်ဒီတိုင်းမဲ့ဂျပန်တင်နေတဲ့နေတာပဲဆိုရင်ရင်းနေမပြီးဘူးဘာလို့တော့ဆိုတော့ရင်းနေတယ်ဆိုရင်ကိုယ့်ထက်စူးစမ်းတဲ့လူတွေကကိုယ့်ထက်အယူအညာရသွားတာမျိုးရှိတယ်အဲ့ကြောင့်မို့စူးစမ်းပြီးတော့ certificate တွေရအောင်ယူပါလို့ပြောတယ်
ဒီဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ကြလို့ရှိရင်လည်းဂျပန်မှာအလုပ်လုပ်ဖို့အတွက်ဘာတွေကိုပြင်ရဆင်ရမယ်ဘယ်လိုရောင်ရှောင်ရရှိရဲဆိုတာကိုနှစ်ပေါင်းများစွာဂျပန်စာသင်ပြီးတဲ့အတွေ့အကြုံရှိတဲ့ဆရာမတော်ကပြောပြပေးပါမယ်အဲဒါအကြောင်းမလို့ရှိတစ်ပတ်ကျင်းပြီးအစီအစဉ်လေးကိုလည်းဆက်ဆက်ဆောင်ကြည့်ဖို့နည်းနဲ့เนา
ะ View American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။View American တဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့အားကစားအစီအစဉ်ကိုနားဆင်ချက်ရပါမယ်ရှင် AFC ဖလားဘောလုံးပွဲမှာတော့မြန်မာ National League ကရှမ်း United အသင်းကိုဩစတြေးလျနိုင်ငံကပြည်ဝင်ခွင့်ဗီဇာညှင်းပယ်လိုက်ပါတယ်အာဂျင်တီးနားအသင်းနိုင်ငံတကာဘောလုံးပြိုင်ပွဲဘူးဆွဲတဲ့ final ဘွဲတွေမှာဂိုးတွေသွင်းပေးခဲ့တဲ့တိုက်စစ်မှုလာမဲ့ Copa America ဖလာပြီးမှအနားယူမယ်လို့ကြေညာလိုက်ပါတယ်။အင်္ဂလန်နီးပြဟောင်း Terry Bernabels တင်းင်း ကနွေနေ့ကကွဲလွန်ခဲ့ပါတယ်။ဒီလိုတပတ်အတွင်းအကစားသတင်းတွေကိုကိုရနိုင်တင်ပြပေးထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာအာဆနယ်ကဇယားထိပ်ကိုတက်လာခဲ့ပြီးတော့မန်စီးတီးကဇယားထိပ်ကနေဖယ်ပေးလိုက်ရပါတယ်။ပြီးခဲ့တဲ့စနေနေ့ကချန်ပီယံမန်စီးတီးနဲ့လီဗာပူးတို့ထိပ်တိုက်တွေ့ခဲ့ကြပြီးတော့တစ်ဖက်တစ်ဂိုးပြီးခေကျသွားပါတယ်။စနေနေ့ကတခြားပွဲစဉ်တွေမှာတော့ညူကာဆယ်ကအင်္ဂလန်မှာချဲလ်ဆီကို၄ဂိုးတကိုးနဲ့နိုင်ပြီးအာဆနယ်ကဘန်ဖို့ကိုဖွဲ့ပြီးကနေမှတွင်းတဲ့ဂိုးနဲ့တကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ Spurs က Aston Villa ကိုအိမ်ခွင်းမှာ2ဂိုးတကိုးနဲ့ရှုံးလိုက်ပြီးတော့ Man U က Everton ကိုအဝေးခွင်းမှာ3ဂိုးကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်73ပွဲအပြီးမှာ Arsenal ကအမှတ်30နဲ့ဇယားထိပ်ကိုရောက်သွားပြီး Man City က29ပတ် Liverpool နဲ့ Aston Villa က28ပတ်နဲ့အဆင့်34နေရာမှာရှိနေပြီးတော့ Spurs ကအဆင့်5ကိုရောက်သွားပြီးတော့ဇယားထိပ်မှာအကျိတ်နဲ့ဖြစ်နေကြပါတယ်။ဒီနေ့ဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေရဲ့အလားအလာနဲ့ပတ်သက်ပြီးတော့ Soccer Follow ကြားတဲ့အင်တာချုပ်ကိုကျော်မြွန့်ကတော့အခုလိုသုံးသပ်ပါတယ
်။ Man City ကဇယားထိပ်ဆုံးကနေကူးဆောင်နေပြီးတော့မှ Liverpool ကိုအိမ်ခွင်းမှာတေးကြသွားတယ်ခင်ဗျာ။ကျွန်တော်အဲ့တော့ကျွန်တော် Man City နိုင်မယ်လို့တော့ကျွန်တော်စဉ်းစားတော့ပါဗျာ။ဘာကြောင့်လဲ?ဘာကြောင့်လဲဆိုတော့ Man City ရဲ့အိမ်ခွင်းခြေဆွဲအိမ်ခွင်းဩဇာကတော်တော်လေးကြီးမားတယ်ခင်ဗျာ။အိုးကျွန်တော်တို့ Real Madrid တို့ Barcelona တို့ခေတ်ကောင်းကင်တို့ကလိုမျိုးအိမ်ခွင်းဩဇာကြီးမားတဲ့အတွက်ကြောင့် Man City နိုင်မယ်လို့တော့ထင်ခဲ့ကြပါဘူး။အမထင်မှတ်ပဲနဲ့အခု Liverpool နဲ့တေးကြသွားတယ်။ဒါက Liverpool ကဘာကိုပြလိုက်တာလဲဆိုတော့ Champion Trophy ကို Synchronizer အပြည့်ရှိနေတယ်ဆိုတော့ပြလိုက်တာပါဗျ။အပရီးမီးယားလိအလဲပြောင်းနေအများများတဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့မန်စီးတီးလီဗာပူးဒီအာဆင်နယ်တို့ရဲ့တရဖူလူပွဲလို့ထင်တယ်ခင်ဗျာစပါးကတော့လူမစုံတဲ့ပြဿနာနဲ့လူအင်အားနည်းပေါင်းမှုပြဿနာကြောင့်ချန်ပီယံလူပွဲကလည်းနည်းနည်းလေးသွေးဖဲလာတော့ခင်ဗျာနောက်ပိုင်းပြန်ကောင်းလာမယ်ဆိုရင်တော့အာစပါးကိုလည်းဖြတ်တွက်ရမယ်ပေါ့ဒါပေမဲ့ကျွန်တော်ကစပါးကတရဖူလူပွဲမှာဘယ်တော့မှမပါနိုင်တဲ့အသင်းလို့ပဲကျွန်တော်ကတော့ယူဆရခင်ဗျာအဓိကကတော့မန်စီးတီးရဲ့လီဗာပူးရဲ့အာဆင်နယ်ရဲ့ချန်ပီယံတရဖူပွဲကိုအော်အားပြန်ကြရလိမ့်မယ်လို့ထင်တယ်ဒီတဲမှာမှတကယ်တမ်းကိုဟိုချန်ပီယံဖြစ်နိုင်တဲ့အသင်းကတော့ဘယ်လိုပြောမလဲအသင်းစုဖွဲ့မှုတွေကနီးပြနေသားတွေကဟိုတိုက်စင်အင်အားတွေရဲ့နေသားတွေပါရှင်းကြည့်မယ်ဆိုရင်တော့မန်စီးတီးနဲ့လီဗာပူးကချန်ပီယံတရုံဘက်မှာအဓိကအားပြန်ကြရလိမ့်မယ်အာဆင်နယ်ကတော့ဒီတဲကိုလိုက်မိဖို့အတွက်ကြိုးစားနေတဲ့အသင်းလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီတစ်ပတ်ပွဲစဉ်တွေက Everton နဲ့ Man U ပွဲမှာတော့ Man U တောင်ပတိုက်စစ်မှုကနာချိုဟာအဖွင့်ကိုကိုလေးထဲမှာဂျွန်းထိုးပြီးတော့နောက်ပြန်ထလာပပကန်သွင်းခဲ့ပါတယ်။ဘောလုံးဝေဖန်သူတွေကတော့ဒီဂိုးဟာဒီနေ့ Premier League မှာအကောင်းဆုံးဂိုးဖြစ်တယ်ဆိုပြီးတော့အခုကတည်းကပြောနေကြပါပြီ။ဒါပြန်ဒီဂိုးဟာ 2010-2011 ဘောလုံးရာသီက Manchester Derby မှာ Wayne Rooney တွင်းတဲ့ဂိုးနဲ့လည်းအလားတူတူနေပြီးတော့ဘယ်ကူကပူကောင်းနေဆိုတာကိုဘောလုံးဝေဖန်သူတွေကြားမှာနှိုင်းရှင်သုံးသပ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုကျော်မြွန့်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အမန်ယူကအေဗာတန်ကိုအနိုင်ရရှိသွားတဲ့ပွဲမှာပထမဦးဆုံးမန်ယူအတွက်ဂိုးသွင်းပေးသွားတဲ့ဂန္နာချိုရဲ့ဒီ overhead kick လို့ခေါ်တဲ့ဒီ bicycle kick လိုမျိုးပုံစံမျိုးနဲ့ကန်သွင်းသွားတဲ့ဂိုးကတော်တော်လှပါတယ်ခင်ဗျာဒီတစ်ပတ်ကပြောစမှတ်တွင်ရစ်ခဲ့တဲ့ဂိုးတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့2017ခုနှစ်တုန်းက Wayne Rooney Man City ဘက်ကသွင်းယူသွားတဲ့ဂိုးနဲ့နှိုင်းရှင်မယ်ဆိုရင်တော့ကျွန်တော်ကတော့ Wayne Rooney ရဲ့ဂိုးကပို့ပြီးအရေးပါအရာရောပို့ပြီးကောင်းတယ်လို့ထင်ပါတယ်ခင်ဗျာအကြောင်းလဲဆိုတော့ဟိုအရေးပါမှုကြည့်ပြီးတော့ကျွန်တော်ကသုံးသပ်တာပါဒီဒီ Everton ကိုအရင်မပေါဘူးလားလို့ဆိုလိုတာမဟုတ်ပေမဲ့အဲ Man City ဘက်ကိုသွင်းယူသွားတဲ့ Ray Rooney ရဲ့အဲ kick ကပို့ပြီးတော့ပွဲအတွက်လည်းပို့အရေးပါလို့ပို့ပြီးတော့လည်းစပါတယ်လို့ထင်ပါတယ်ခင်ဗျာ
မြန်မာ National League ကချန် United နဲ့ Australia ကမကာသာသစ်လို့ကစားကြမဲ့ AFC Flower ဘောလုံးပွဲဒုတိယကြော်ပွဲစဉ်ကိုတော့ Australia မှာမကစားဘဲဈာခွင့်မှာကစားတော့မှာဖြစ်ပါတယ်။ Australia အစိုးရကချန် United အစဉ်ကစားသမားတွေနဲ့တာဝန်ရှိသူတွေကိုပြည်ဝင်ခွင့် Visa ပေးဖို့ညှဉ်းဆန်းခဲ့တာကြောင့်အခုလိုဈာခွင့်မှာကစားတော့မှာဖြစ်တယ်လို့ Australia ဘောလုံးဖွဲ့ချုပ်ကတနင်္လာနေ့မှာကြေညာပါတယ်။ဒီဘက်ကတော့ထိုင်းနိုင်ငံမှာကစားမှာဖြစ်ပြီးတော့အခုလိုဈာခွင့်မှာကျင်းပခွင့်ပေးတဲ့အတွက်လဲအာရှဘောလုံးဖွဲ့ချုပ်ကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပြီးခဲ့တဲ့ September လတုန်းကတော့ပထမကြော်ပွဲစဉ်ကိုမကာသာအသင်းဟာမြန်မာနိုင်ငံမှာကစားခဲ့တဲ့အတွက်လူခွင့်ရေးဖွဲ့တွေရဲ့ဝေဖန်တာတွေကိုခံခဲ့ရပါတယ်ခင်ဗျာန ောက်ထပ်ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နဲ့တော်တန်နီးပြဟောင်းဒယ်ရီဘန်နဘောစာလူမ26ရက်နေ့ကအသက်80ရောမှာကွယ်လွန်သွားခဲ့ပါပြီ။ဘန်နဘောစာအချိန်တော်ကြာနေမကောင်းဖြစ်နေရကနေတနင်္ဂနွေနေ့ကငြိမ်းချမ်းစွာပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့မိသားစုကပြောပါတယ်။ကျယ်ရီဗန်နဘောစ်ကွယ်လွန်သွားခဲ့တဲ့အတွက်အင်္ဂလန်ဘောလုံးဖွဲ့ချုပ်နဲ့တော်တမ်အသင်းတွေကလည်းအလွန်ဝမ်းနဲ့ချီးကျွမ်းကြောင်းစင်ကြာချက်ထုတ်ပြန်ထားပါရယ်။အင်္ဂလန်တိုင်းစစ်မှုဟောင်းဂရီလီနီကာကတော့ကျယ်ရီဗန်နဘောစ်ဟာနီးပြွာပိုင်းနီးစ်နဲ့ပိုင်းမှာစမ်းသစ်တီထွင်မှုရှိပြီးတော့အင်္ဂလိပ်နီးပြားတွေထဲမှာအကောင်းဆုံးဖြစ်တယ်လို့ဂုဏ်ပြုပြောကြလိုက်ပြီးလက်ရှိအင်္ဂလန်နီးပြားဂါရက်ဆောက်တီကတော့ကျယ်ရီဗန်နဘောစ်ဟာနီးပြွာအရန်ကောင်းပြီးတော့ကစားသမားတွေကိုခိုင်တွယ်တဲ့နေရာမှာအလွန်တော်ပြီးကစားသမားတိုင်းကိုလည်းအဆင်ပြေအောင်ခိုင်တွယ်နိုင်စွမ်းရှိတယ်လို့ပြောလိုက်ပါရယ်။ဘာစလိုနာကစားသမားဟောင်းနဲ့နီးပြွာဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနီးပြွာဂွာဒီယိုလာကတော့ဒယ်ရီဘန်နဘောစ်နဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ်
။ Bueno, esa persona fan que lleva es de la liga hace 11, I think 11 or 12 years.
ဘာစီလိုနာပေးတတ်တယောက်အနေနဲ့ပြောရရင်တော့ဘာစီလိုနာအသင်းလာလီဂါဖလားနဲ့ဝေးနေခဲ့တာ17နှစ်12နှစ်လောက်ကြာပြီးတဲ့နောက်ပထမဆုံးပြန်ရအောင်သူကလုပ်ပေးခဲ့တာပါဆိုတော့သူ့ရဲ့အချိုးကျစုတွေကတော်တော်ကြီးပြီးဘာစီလိုနာမှာဘယ်တော့မှမသုံးဘူးတဲ့နီးစနစ်တွေကိုလည်းမိတ်ဆက်ပေးခဲ့ပါတယ်အထူးသဖြင့်တစ်ဖက်အသင်းကိုဖီကစားတာနဲ့ပြစ်တံဘောတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့နီးစနစ်တွေကအသစ်တွေပါဥပမာပြောရရင်ဘာစီလိုနာနောက်တန်းလူအလက်ဇန်ကိုဂိုးတွေအများကြီးသွင်းခဲ့တာကျွန်တော်မှတ်မိပြီးတခြားနီးပြွာတွေနီးစနစ်အသစ်တွေကိုလည်းမိတ်ဆက်ပေးခဲ့တာပါ
ဘယ်လိုသောခရစ်စတိုဘယ်လစ်ဂျူပီယာဘာစီလိုနာတော့တနမ်အင်္ဂလန်အော်စတြေးလျနဲ့လီးစ်ယူနိုက်တက်အသင်းတွေကိုနီးပြလောက်ခဲ့ပြီးတော့တော့တနမ်နဲ့အတူ1991 FA ဖလားကိုပိုဆွဲခဲ့ပါတယ်သူကဘာစီလိုနာရဲ့အတူ1986ခုနှစ်ကဥရောပဖလားဖိုင်နယ်ထိတက်ခဲ့ပေမဲ့ပယ်နယ်တီနဲ့ရှုံးခဲ့ရသလိုယူရို96ဥရောပဖလားဆီမီဖိုင်နယ်မှာလည်းချန်ပီယံဖြစ်သွားတဲ့ဂျာမနီကိုပယ်နယ်တီနဲ့ရှုံးတာကြောင့်အင်္ဂလန်နဲ့ဥရောပချန်ပီယံဖြစ်ဖို့အခွင့်အရေးကိုလက်လွတ်ခဲ့ရပါတယ်။တောင်က94ကနေ96ခုနှစ်အတွင်းသူကင်ခဲ့တဲ့အင်္ဂလန်သင်းကတော့တိုက်စစ်ဦးစားပေးပြီးလှလှပပကစားနိုင်ခဲ့တာကြောင့်အင်္ဂလိပ်ဘောလုံးကပိုင်းမှာအကောင်းဆုံးအသင်းတွေကအသင်းဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အမေရိကတိုင်းဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စစ်မှုအန်ဟယ်ဒီမာရီယာဟာနာမည်ကိုပါအမေရိကဖလားပီရဲ့လက်ရည်စင်အသင်းကနေအနာယူရောမှာဖြစ်တယ်လို့အကြေညာလိုက်ပါပြီ။အသက်35နှစ်ရှိဖြစ်တဲ့ဒီမာရီယာဟာအာဂျင်တီးနားအသင်းတော်136ပွဲကစားပေးထားပြီးလည်းဖြစ်ပါတယ်။သူဟာအာဂျင်တီးနားရဲ့လူ2021ကိုပါအမေရိကဖလား2022ကမ္ဘာဖလားတွေပြင်ဥရောပနဲ့တောင်အမေရိကချန်ပီယံတွေကစားတဲ့ဖိနယ်လစ်စီမဖလားနဲ့2008 Olympic ရွှေဆိပ်ဆုတွေကိုလည်းရခဲ့ပြီးတော့အဲ့ဒီ final 4ခုစလုံးမှာ Argentina အတွက်ဂိုးတွေသွင်းပေးခဲ့တာကတော့သူ့ရဲ့ထူးခြားတဲ့သမိုင်းဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ Chat up ရင်းနဲ့မနေ့ခင်းအတွက်သတင်းပတ်ရှင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဣသရေလဟာမတ်စ်ကြားယာယီအပြစ်ရထားတဲ့ဆက်ထမနဲ့နောက်ဆုံးနေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာဟာမတ်စ်ဘက်ကဣသရေလတစားကန်တွေကိုထပ်ပြီးတော့လွတ်ပေးခဲ့ပါတယ်။ဒီပိုင်းထဲမှာပဲအပြစ်ခတ်ရဆက်ရေးတက်တန်းတူဖို့နဲ့ဣသရေလထောင်တွေမှာဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေထပ်လွှတ်ရေးဟာမတ်စ်ဘက်ကလည်းဖမ်းထားတဲ့တစားကန်တွေထပ်လွှတ်ရေးအတွက်ဂျာဝင်ဆစ်ဆက်ပေးနေသူတွေကထပ်မံညှိနှိုင်းမှုတွေလုပ်နေကြပါတယ်။နိုဝင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့ကလုပ်တဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအစည်းအဝေးမှာတရုတ်နိုင်ငံကအရှေ့လက်ပိုင်းငင်းချမ်းရေးအတွက်အချက်၄ချက်ကိုတင်ပြခဲ့ပါတယ်။အခုစစ်ပွဲကဣသရေလနဲ့အတူပါလက်စတိုင်းနိုင်ငံရပ်တည်နိုင်ရေးအရေးကြီးလိုအပ်နေကြောင်းပြသနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလွန်ကျွေးကောင်စီကိုပြောပါတယ်။မြန်မာအနာသိစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးလာမယ့်ရက်သတင်းဖတ်တီထဲမှာလက်နက်ကိုင်တော်လှန်ရေးအင်အားစုတွေရဲ့နောက်ထပ်ထိုးစစ်တွေထွက်လာအောင်မယ်လို့ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံဆိုင်ဝင်ကြီးဒေါ်စင်မအောင်ကပြောကြားကြောင်းဂျပန်အခြေစိုက် Nikkei Asia ကပုတ်ထုတ်နေမှာဖော်ပြပါတယ်။တိုင်းသားညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေး34ရက်မြောက်နေ့နိုဝင်ဘာလ29ရက်နေ့ည7နာရီထုတ်ပြန်ချက်မှာစစ်စင်ရေးတလကျော်လာချိန်မှာတနိုင်ငံလုံးပူးပေါင်းပါဝင်တဲ့စစ်စင်ရေးကြီးအဖြစ်အသွင်ပြောင်းအားကောင်းလာနေပြီလို့ကြေညာထားပါတယ်။တခြားဒေါ်လာရည်မဟာမိတ်တပ်တွေကိုလည်းစစ်စင်ရေးမှာပူးပေါင်းပါဝင်ဖို့ဖိတ်ခေါ်ထားပါတယ်ရှင်။ Now, so ya, the chin chokaro, dilau babeshi, dimene can't do a season tolo ye muga, gozo mujo pipari, nyabai guna ikani, say nighty tolume radio yotan season guro, line to meet a second sanga, don't say nitogani, pan you nasi, naja barishi, dota shimianet qua, nyama pitu pida alo, go yo sepa, shunla chami, chabazishi, view ego abinasinet, really, jesu demare, chama, thinky type.